The Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်မတ်လ18ရက်ဗုဒ္ဓဟူးနေ့ရက်9:20နာရီအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ဖိုင်ယူနာဆင်နိုင်ပါတယ်။ကျမနန်းလောပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးထိခိုက်မှုတွေသက်သာစေဖို့အလေးထားကြိုးပမ်းနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာထပ်လောင်းပြောဆိုပါရယ်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးသစ်ကိုတော့တရုတ်နဲ့အမေရိကန်နိုင်ငံတွေမှာဒီသတင်းပတ်ထဲမှာပဲပထမဆုံးချိန်လူနဲ့စတင်ဆန့်သက်နေပါပြီကမ္ဘာတဝန်းမှာဒီလိုကိုရိုနာကူးစက်ပြန့်နှံ့မှုတွေကြောင့်မြန်မာနိုင်ငံအတွင်းက EU ဥရောပသမဂ္ဂရဲ့လုပ်ငန်းတွေကိုတော့ရပ်တန့်ပြစ်ဖို့မရှိပါဘူးလို့ EU ကထုတ်ပြန်ထားပါရယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုပြောပြပေးဖို့ရှိပါရယ်ရှင
်ကောင်းပါပါရှင်COVID-19 ကြောင့်တက္ကသိုလ်ဆံမပွဲတွေကိုရှက်ရွှေ့ဆိုင်ဖို့တောင်းဆိုတဲ့အတွက်နှစ်ကြိမ်လှုပ်ဖို့စီစဉ်ထားပေမဲ့ဒီကနေ့ပထမအကြိမ်လှုပ်တဲ့ဆံမပွဲမှာတော့ရန်ကုန်တက္ကသိုလ်တွေမှာလာရောက်ဖြည့်ဆည်သူ90ကျော်ရှိနေပါတယ်
။ဖြည့်ခြင်းတဲ့လူကိုဒီနေ့မှာအများစုဖြည့်တာကိုကျွန်တော်တို့တွေ့တယ်။အဲ့တော့နှစ်ကြိမ်တော့ခွဲလို့မယ်။ပုံမှန်ကတော့ဒီတိုင်းဆက်သွားနေပဲ။တကယ်လို့ COVID-19 ကိုရှောင်ရှားခြင်းတဲ့အတွက်မဖြေခြင်းဘူ
းအဆင့်မြင့်ပညာဦးစီးဌာနညွန်ကြားရေးမှူးချုပ်ဒေါက်တာသိန်းဝင်းပြောတော်တာပါအဖြစ်ဆုံးကိုတော့မကြာခင်ကြားဖို့ရှိပါတယ်ဒါအပြင်မြန်မာနိုင်ငံမှာ COVID-19 တန်တရားနဲ့ဆေးရုံတင်စောင့်ကြည့်ခံရတဲ့လူနာတွေထဲမှာတည်ဆုံးသူ9ဦးရှိတဲ့တဲ့တင်ထိုင်းမှာလည်းကိုရိုနာဗိုင်းရပ်စ်ကကွယ်ထင်းချိုးရေးအတွက်ကျောင်းတွေပိတ်လိုက်တာကြောင့်မြန်မာကလေးတွေအပေါ်မှာပါတက်ရောက်မှုတွေရှိနေတဲ့တဲ့တင်နဲ့ရခိုင်ပြည်နယ်ထဲမှာတော့မြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်ကြားတိုက်ပွဲတွေကြောင့်နေရစွန့်ခွာထပ်ပြေးသူတွေတိုးလာနေတဲ့တဲ့တင်ကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝမှာတော့ဦးကျော်စနာမြန်မာအရေးသုံးသက်ချက်လူလူနဲ့ကြံမာရေးအားကစားသတင်းလွှာအစီအစဉ်တွေကိုနားဆင်ရမှာပါခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူတွေနဲ့အတူတင်ပြပါဦးမယ်ရှင
်ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးထိခိုက်မှုတွေကိုတက်တာစေရေးအတွက်အမေရိကန်ဆွေရကအလေးနက်ထားဆောင်ရွက်နေတဲ့အကြောင်းနဲ့အမေရိကန်ရဲ့စီးပွားရေးခိုင်မာအားကောင်းနေစေဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကအင်ပီရိုသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်မလို့အခက်ကြုံလာနေရတဲ့အမေရိကန်ပြည်သူတွေလက်ထဲကိုအမြန်ဆုံးငွေကြေးထောက်ပံ့နိုင်အောင်ကြိုးစားနေတဲ့အကြောင်းဗနာရေးဝင်ကြီးစတီဗင်မနူချင်းကလည်းဒီသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်
We're looking at sending checks to Americans immediately. And what we've heard from hardworking Americans, many companies have now shut down, whether it's bars or restaurants.
American ပြည်သူတွေစီကိုချက်ချင်းဆိုသလိုငွေပို့ပေးနိုင်အောင်ကျွန်တော်တို့ပြင်ဆင်နေပါတယ်။ American ပြည်ထောင်စုအတွင်းစီးပွားရေးကုမ္ပဏီတွေအတော်များများလုပ်ငန်းတွေရပ်ဆိုင်းပစ်လိုက်ရတာ၊နောက်အဖျော်ယမကဆိုင်တွေစားတောက်ဆိုင်တွေပိတ်လိုက်ရတာ။ဒီလိုအချိန်မျိုးမှာကြိုးစားရုန်းကန်နေကြရတဲ့ American ပြည်သူတွေကိုသမ္မတကငွေကြေးအထောက်ပံ့ပေးဖို့ချင်နေပါတယ်။နှစ်ပတ်အတွင်းမှာပေးမှာပါလို့ဗနာရေးဝန်ကြီး Steven Mnuchin ကပြောဆိုသွားတာဖြစ်ပါတယ်သမ္မတထရမ့်ကတော့ဒီပြီးခဲ့တဲ့၄ရက်အတွင်းမှာအမေရိကန်ရဲ့စီးပွားရေးအခြေအနေဟာတိတ်ကိုကောင်းနေခဲ့ပြီးအခုဒီဗိုင်းရပ်စ်ပိုးကြောင့်လူတွေအလုလက်မဲ့ဖြစ်တာငွေကြေးအခက်အခဲဖြစ်တာတွေမကြုံစေလို့တဲ့အကြောင်းလည်းပြောဆိုသွားပါတယ်အမေရိကန်စီးပွားရေးကိုအားဖြည့်ပေးဖို့အတွက်ဒေါ်လာ850ဘီလီယံအသုံးပြုရေးလွှတ်တော်ကအတည်ပြုနိုင်အောင်သမ္မတဒေါ်နယ်ထရမ့်အစိုးရကကြိုးစားနေတာပါစီးပွားရေးနှိုးဆွပေးနိုင်မဲ့အရေးပေါ်အစီအစဉ်ထဲမှာအသေးစားစီးပွားရေးလုပ်ငန်းတွေအတွက်ချင်းငွေဒေါ်လာ250ဘီလီယံနောက်လေကြောင်းလိုင်းတွေအာမခံအတွက်ဒေါ်လာ50ဘီလီယံအသုံးပြုဖို့လည်းပါပါတယ်နောက်အောက်လွှတ်တော်ကအတည်ပြုပေးထားတဲ့ဒေါ်လာဘီလီယံ100အစီအစဉ်လည်းရှိနေပြီးတော့ဒီအထက်မှာတော့လာစာနဲ့ဒီစေခံစားခွင့်နောက်အလုတ်လက်မဲ့အာမခံတဲ့နိုင်ငံတဝန်းမှာဒီ COVID-19 ပြန့်နှံ့တက်ရောက်မှုတွေကြောင့်ထိခိုက်ရတဲ့အလုတ်သမားတွေအတွက်အကျိုးခံစားခွင့်တွေပါဝင်ပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်အောင်ကြိုးပမ်းနေနေတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေထဲနိုင်ငံခြားသားခီးသွားတွေဝင်ရောက်ခွင့်ကို EU ကတားမြစ်လိုက်တယ်လို့မလေးရှားနိုင်ငံမှာလည်းခီးသွားလာမှုတွေအပေါ်ကန့်သတ်ချက်တွေဒီကနေ့ချမှတ်လိုက်ပါတယ်။မလေးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ900ကျော်ရှိလာပြီးတဲ့နောက်နိုင်ငံတွင်ခီးသွားလာမှုတချို့ကိုသတင်းနှစ်ပတ်ကြာယာယီပိတ်ပစ်လိုက်တာပါ။နိုင်ငံပြည်ရင်ကဘာပေါ်မှာဒီယောဂါကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီ၊စပိန်နဲ့ပြည်သစ်တွေမှာလည်းလူအများသွားလာလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်ကန့်သတ်ထားပါတယ်။ဆိုရီအာရေဗျနိုင်ငံမှာတော့ပုဂ္ဂလိကလုပ်ငန်းတွေအနေနဲ့သူတို့ရဲ့ဝန်ထမ်းတွေကိုဖြစ်နိုင်ရင်အိမ်ကနေပဲအလုပ်လုပ်ခိုင်းဖို့နဲ့အလုပ်ကိုမဖြစ်မနေသွားမယ်သူတွေအနေနဲ့လည်းအချင်းချင်းနှိမ့်နှိမ့်ကပ်ကပ်မနေကြဖို့တာဝန်ရှိသူတွေကညွှန်ကြားထားပါတယ်။ဩစတြေးလျမှာတော့ဝန်ကြီးချုပ် Scott Morrison ကလည်းလက်ရှိအခြေအနေကိုလူသားတွေရဲ့ကြံမာရေးဘေးကင်းလုံခြုံမှုဆိုင်ရာအရေးပေါ်အခြေအနေအဖြစ်ကြေညာထားပြီးတော့တရားခွင်နေထိုင်မှုတွေနဲ့ညမထွက်ရကာဖျူအမိန့်တွေထုတ်ပြန်ထားပါတယ်။ယောဂါကူးစက်မှုပေါင်း300ကျော်ရှိနေတဲ့ဘရာဇီးနိုင်ငံမှာလည်းလူစုလူဝေးကြားသွားလာမှုတွေရှောင်ကြဉ်ကြဖို့ကြံမာရေးတာဝန်ရှိသူတွေကသတိပေးချက်တွေထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပေါ်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာအခုဆိုရင်နိုင်ငံပေါင်း160လောက်ကလူပေါင်း38,500ကျော်မှကူးစက်ဖြစ်ပေါ်နေပြီးသေဆုံးသူက9,500ကျော်ရှိနေပြီဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအတည်ပြုထားပါတယ် ကူးစက်မှုတွေနဲ့တိတ်ဆုံမှုတွေအများစုကတရုတ်နိုင်ငံမှာဖြစ်တယ်လို့ကော့ဆက်ယောဂါကူးစက်ခံရပြီးပြန်ကောင်းလာသူတွေကတော့8000ကျော်ရှိပါတယ်။မြန်မာနိုင်ငံမှာတော့ဒီကနေ့ထိကူးစက်ခံရသူမရှိတဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်
။ကမ္ဘာကယောဂါအဆင့်ရောက်လာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကောက်ွယ်ဆေးသစ်ကိုတော့လူနဲ့စတင်စမ်းသပ်ဖို့တရုတ်ဆွေရကတနင်္လာနေ့ကအတည်ပြုလိုက်ပါပြီ။ COVID-19 လို့နာမည်ပေးထားတဲ့ဒီကက်ယောဂါဆူးကိုကောက်ွယ်တိုက်ဖြတ်နိုင်ဖို့အတွက်ကောက်ွယ်ဆေးသစ်ကိုတော့ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့တရုတ်နိုင်ငံဝူဟန်မြို့ကတရုတ်စစ်ဘက်ဆိုင်ရာဆေးသိပ်ပံအကယ်ဒမီကစမ်းသပ်ထုတ်လုပ်တာဖြစ်ပြီးဒီဆေးသစ်ကိုလူနဲ့စတင်စမ်းသပ်ဖို့တရုတ်အမျိုးသားဆေးဝါးထုတ်လုပ်ရေးဦးစီးဌာနကခွင့်ပြုလိုက်တာဖြစ်ကြောင်းတရုတ်နိုင်ငံ CCTV သတင်းမှာဖော်ပြပါရယ်သမတ်ဆန်နှုံးတွေနဲ့အညီဘေးကင်းလုံခြုံပြီးထိရောက်တဲ့ကာကွယ်ဆေးကိုလိုအပ်သလောက်ပမာဏများများထုတ်ယူနိုင်ဖို့အတွက်ကြိုတင်ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းလဲဒီတရုတ်စစ်ဘက်ဆိုင်ရာဆေးသိပ်ပံအကယ်ဒမီကသုတေသနအဖွဲ့ခေါင်းဆောင်ချန်ဝေကပြောပါရယ်အလားတူအမေရိကန်ပြည်ထောင်စုမှလည်းကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုတွေအရှိန်မြင့်လှုပ်ဆောင်နေပြီးတော့ပထမဆုံးအကြိမ်လူနဲ့စမ်းသပ်တာကိုတနင်္လာနေ့ကပဲစတင်လှုပ်ဆောင်ခဲ့ပါရယ်လူပေါင်း45ရာလောက်ကိုဆေးထိုးပေးပြီး73လလောက်စောင့်ကြည့်လေ့လာသွားမယ်အကြောင်းသုတေသနလေ့လာမှုမှာပူတဲ့ပါဝင်တဲ့ကိုင်ဆာပမနန်တေသုတေသနအဖွဲ့ကပြောဆိုထားပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကပ်ယောဂအဖြစ်နဲ့သတ်မှတ်ထားတဲ့ဒီ COVID-19 ယောဂအတွက်ဆေးဝါးထုတ်လုပ်ဖို့ကိုအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံသားမကတခြားကမ္ဘာနိုင်ငံတချို့မှလည်းစမ်းသပ်မှုတွေလှုပ်ဆောင်နေကြပါတယ်ရှင်။
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်စီးပွားရေးအပေါ်ရက်ခတ်မှုတွေပိုဆိုးလာမကူရင်းနှီးမြှုပ်နှံသူတွေစိုးရိမ်နေကြတဲ့အများဒီကနေ့ကမ္ဘာအစုရှယ်ယာဈေးကွက်တွေဆက်လက်ကျဆင်းနေပါတယ်။အာရှကအဓိကအစုရှယ်ယာဈေးကွက်တွေမှာဒီကနေ့အစောပိုင်းဈေးဖွင့်ချိန်အနည်းငယ်အားတက်စရာပြန်တက်ခဲ့ပေမဲ့ဈေးပိတ်ချိန်မှာတော့အကျနဲ့ပိတ်ခဲ့တာတွေလည်းရှိပါတယ်။ဂျပန်နီကေအစုရှယ်ယာအညွန်ကိန်းကဒီကနေ့ဈေးဖွင့်ချိန်မှာ 1.9 ရာခိုင်နှုန်းအနည်းငယ်တက်ခဲ့ပေမဲ့ဟောင်ကောင်ဟန်ဆင်အစုရှယ်ယာအညွန်ကိန်းကတော့4ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။အလားတူရှန်ဟိုင်းအစုရှယ်ယာအညွန်ကိန်းဟာလည်း 1.8 ရာခိုင်နှုန်းအကျနဲ့ဈေးပိတ်သွားခဲ့တာပါကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးအရာရိုက်ခတ်လာနိုင်တဲ့အပေါ်အမေရိကန်အစိုးရကစီမံချက်တွေပြင်ဆင်ထားကြောင်းပြောဆိုလိုက်ပြီးတဲ့နောက်တောင်ကိုရီးယားဈေးကွက်မှာတော့အစုရှယ်ယာဈေးအနည်းငယ်ပြန်မြင့်တက်လာပါတယ်ဈေးကွက်ဖွင့်ပွင့်ခြင်းတနအီအတွင်းမှာပဲကိုရီးယားကွန်ပိုစစ်အညွန်ကိန်းက 3.89 အထိမြင့်တက်ခဲ့ပါတယ်ဥရောပဖက်မှာကလည်းဒီကနေ့အစုရှယ်ယာဈေးတွေကျပါတယ်ဗြိတိန်ဂျာမနီပြင်သစ်အစုရှယ်ယာဈေးတွေဒီကနေ့ဈေးပွင့်ချိန် 3.5 ရာခိုင်နှုန်းအကျနဲ့ဖွင့်ခဲ့တာပါစီးပွားရေးပြန်လည်မြင့်တင်ရေးနဲ့ပတ်သက်တဲ့သတင်းတွေအမေရိကန်သမ္မတအိမ်ပြည်တော်ကလည်းတစ်ထွက်ပေါ်လာပြီးတဲ့နောက်ပိုင်းအစုရှယ်ယာဈေးတချို့အနည်းငယ်ပြန်လည်မြင့်တက်ခဲ့တာရှိပေမဲ့အချိန်ကာလအခုတစ်ခုထိတော့အစုရှယ်ယာဈေးအများစုဆက်ပြီးတော့ကျဆင်းနေဦးမယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ VOA American တန်ကနေပုံထူးနေညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ကမ္ဘာတစ်ဝှမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေရှိနေချိန်မှာမြန်မာနိုင်ငံအတွင်းက EU ဥရောပသမဂ္ဂနိုင်ငံတွေရဲ့လုပ်ငန်းတွေကိုတော့ပုံမှန်အတိုင်းပဲဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်း EU ကထုတ်ပြန်ထားပါတယ်။ COVID-19 ကူးစက်မှုအန္တရာယ်ကိုတတ်နိုင်သမျှလျော့ပါစေဖို့ဒီမြန်မာနိုင်ငံအတွင်းမှာရှိတဲ့ဥရောပသမဂ္ဂအဖွဲ့ဝင်ဝန်ထမ်းတွေကိုလိုအပ်တဲ့သတင်းအချက်လက်တွေစင်စစ်မပြတ်ပို့ပေးနေတဲ့အကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။EU ဝန်ထမ်းတွေအနေနဲ့မတ်လ19ရက်နေ့ကစပြီးတော့လုပ်ငန်းဆောင်တာတွေကိုကိုယ့်ရဲ့နေအိမ်တွေကနေပဲလှုပ်ဆောင်သွားမှရမှာဖြစ်ပြီးတော့ဥရောပသမဂ္ဂရုံးကိုတော့အထူးကကြတဲ့ဝန်ထမ်းအနေငယ်နဲ့ဆက်ပြီးတော့ဖွင့်ထားမယ့်အကြောင်းလည်းပြောပါရယ်။ဒါပြင်ဒီကပ်ပယောဂါဆိုကြီးကိုတိုက်ဖြတ်အနိုင်ယူနိုင်ဖို့အတွက်တစ်ကမ္ဘာလုံးကပူးပေါင်းပါဝင်ဆောင်ရွက်ကြဖို့ကိုလည်း EU ကတိုက်တွန်းထားပါရယ်။ဒီတော့တွင်မှာဒီမလေးရှားနိုင်ငံမှာလည်းဒီကနေ့မတ်လ18ရက်နေ့ကနေ31ရက်နေ့အထိအဝင်အထွက်ခီးသွားလာမှုတွေကိုပိတ်မယ်လို့မတ်လ16ရက်နေ့တုန်းကတရားဝင်ကြေညာထားတာကြောင့်မလို့အခုရက်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံသားတွေအနေနဲ့မဖြစ်မနေအရေးကြီးဆောင်ရွက်ရမယ့်ကိစ္စမျိုးရှိမှသာတန်ယုံကိုလာရောက်ကြဖို့ကွာလာလမ်ပူမြို့မှာရှိတဲ့မြန်မာနိုင်ငံဆိုင်ရာတန်ယုံကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ထားပါတယ်ရှင်
မတ်လ18ရက်အင်္ဂါနေ့ကပြည်내၃ခုမှကျင်းပတဲ့ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းအကျိုးရွေးပွဲတွေမှာသူ့သမ္မတဟောင်းဂျိုးဘိုင်ဒန်ကပြိုင်ဖက် Vermont ပြည်내အထက်လွှတ်တော်အမတ် Bernie Sanders ကိုအပြတ်အသတ်ထပ်မံအနိုင်ရလိုက်ပါတယ်Illinois နဲ့ Arizona ပြည်နယ်တွေမှာ Mr. Biden အလွယ်တကူအနိုင်ရခဲ့တာဖြစ်ပြီးတော့ Florida ပြည်နယ်မှာလည်း Mr. Sanders ထက်40ရာခိုင်နှုန်းနီးပါးမဲ့အသားရခဲ့တာပါ။ပြီးခဲ့တဲ့အကြိုရွေးကောက်ပွဲတွေမှာလိုပဲခုတစ်ချိန်မှာလည်း Mr. Biden ထပ်ပြီးတော့အနိုင်ရလိုက်တာကြောင့် Mr. Sanders အတွက်တော့ပါတီကိုစားပြုသမ္မတလောင်းဖြစ်နိုင်ခြေပိုးပြီးတော့နယ်လာနေပါတယ်။သူ သမ္မတဟောင်းဘိုင်ဒန်ကတော့အနိုင်မဲရလတ်တွေထွက်ပေါ်လာနေတာနဲ့အမျှသူ့အပေါ်ထောက်ခံသူတွေကိုအင်္ဂါနေ့မှာပဲနေ့အင်္ဂါနေ့မိန့်ခွန်းပြောကြတာမှာလက်ရှိတိုင်းပြည်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ရင်ဆိုင်နေရခြင်းဒီယောဂါဆိုကြီးကိုအားလုံးကတငြိတငြိုတဲ့ဝိုင်းဝန်းတိုက်ဖြတ်သွားကြဖို့တိုက်တွန်းပြောဆိုသွားပါတယ်။အင်္ဂါနေ့ကပြည်နယ်လေးခုမှာပါတီရင်းသမ္မတလောင်းအကျိုးရွေးပွဲတွေကျင်းပဖို့အစောပိုင်းစီစဉ်ထားပေမဲ့အမေရိကန်ပြည်ထောင်စုသဘောကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကြောင့်အိုဟိုင်ိုးပြည်နယ်ကသူ့ပြည်နယ်အတွင်းကျင်းပမဲ့အစီအစဉ်ကိုတော့ရက်ရွှေဆန်းလိုက်တာပါ။လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒိုနယ်ထရမ့်ကိုရှင်းပြဖို့ဒီမိုကရက်ပါတီကိုစားပြုသမ္မတလောင်းအကျိုးရွေးပွဲတွေကျင်းပနေတာမှာမစ္စတာဘိုင်ဒန်ကထောက်ခံမှုအများဆုံးရရှိနေတာပါ။လူလူစစ်သားတွေအရာလဲမဲဆန္ဒရှင်၁၀ဦးမှ၄ဦးကမစ္စတာဘိုင်ဒန်ကိုထောက်ခံနေတာကြောင့်မစ္စတာဘိုင်ဒန်ကပဲသမ္မတဖြစ်ဖို့အတွက်စချက်တွေလည်းပို့ပြီးတော့အများလာနေပါတယ်။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာနိုင်ငံအကျော်အများများလူစုလူဝေးနဲ့လုပ်တဲ့အခမ်းအနားတွေအစီအစဉ်တွေခီးသွွာလာမှုတွေဖျက်သိမ်းနေကြတဲ့အချိန်မှာပဲတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံတို့ကတော့နှစ်နိုင်ငံပူးတွဲစီလေးချင်းမှုတစ်ခုကိုဒီသတင်းပတ်ထဲမှာပဲစတင်လိုက်ပါတယ်။တခြားနိုင်ငံတွေမှာဒီကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအပြင်းအထန်ကြိုးပမ်းနေကြတဲ့အချိန်ဒီနိုင်ငံအထက်ကတော့ဒီယောဂါကူးစက်မှုအန္တရာယ်ကစိုးရိမ်စရာမရှိတော့ဘူးဆိုတာကိုပြသတဲ့အနေနဲ့ရောနှစ်နိုင်ငံရင်းနှီးချစ်ချင်မှုပုံမူရရှိရေးကြိုးပမ်းတဲ့အနေနဲ့အခုလိုပူးတွဲဆေးလေ့ကျင့်မှုလှုပ်ဆောင်တာလို့ဆိုပါရယ်အိန္ဒိချင်းဗီယက်နမ်နိုင်ငံနဲ့အမေရိကန်ပြည်ထောင်စုတို့နဲ့ဆက်ဆံရေးပြည်လည်မှုတိတ်မရှိလာတဲ့တရုတ်နဲ့ကမ္ဘောဒီးယားမိဘနှစ်နိုင်ငံရဲ့လေးချိန်မြောက်နှစ်ပတ်လည်ပူးတွဲဆေးလေ့ကျင့်မှုကိုတနင်္ဂနွေနေ့မှာစတင်ခဲ့တာပါကမ္ဘောဒီးယားနိုင်ငံကမ်ဖော့တ်ခရိုင်မှာလုပ်တဲ့ဒီပူးတွဲဆေးလေ့ကျင့်မှုတွေမှာတော့လူသားချင်းစာနာမှုအကျက်အတဲကာလအကူအညီကယ်ဆယ်ရေးနဲ့အကြံဖက်ဝါဒတံပြန်ရေးဆိုင်ရာဆေးလေ့ကျင့်မှုတွေကိုအဓိကထားဆောင်ရွက်တဲ့အကြောင်းတရုတ်အစိုးရအပေါ်စင်ဝါသတင်းကဖော်ပြပါရယ်ဒီဆေးလေ့ကျင့်မှုတွေကိုတော့ဧပြီလ၁ရက်နေ့အထိလှုပ်ဆောင်သွားမှာဖြစ်ပါရယ်ရှင်
2020အိုလံပစ်အားကစားပွဲတော်အတွက်ဂရိစ်နိုင်ငံအေသင်းမြို့ကနေဂျပန်နိုင်ငံကိုအိုလံပစ်မေးရှူတိုင်းတည်ဆောင်မဲ့လေယာဉ်ဟာဂျပန်နိုင်ငံဟန်နဒါနိုင်ငံတကာလေးစိတ်ကနေဒီကနေ့ထွက်ခွာသွားပါတယ်။အစကဒီအခမ်းအနားကိုအားကစားသမားအတော်များများပါဝင်ကျင်းပဖို့စီစဉ်ထားတာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတဲ့အတွက်မေးရှူတိုင်းတည်ဆောင်ရမှာကျင်းပမဲ့အခမ်းအနားတွေကိုဖျက်သိမ်းခဲ့ပါတယ်။အိုလံပစ်မေးရှူတိုင်းကိုတည်ဆောင်လာမဲ့လေယာဉ်ဂျပန်နိုင်ငံမြောက်ပိုင်းလေတပ်စခန်းတစ်ခုကိုတောက်ကြားနေမှာဆက်ရောက်လာမဲ့အချိန်မှာတော့အချင်းယုံအခမ်းအနားတစ်ခုကိုကျင်းပဖို့လည်းစီစဉ်ထားတာဖြစ်ပါတယ်။အိုလံပစ်မေးရှူတိုင်းကိုမတ်လ26ရက်နေ့မှာဂျပန်နိုင်ငံဖူကူရှိမာမြို့ကစတင်လက်ဆင့်ခန်းတည်ဆောင်မှာဖြစ်ပြီးတော့တည်ဆောင်ရမှာပါဝင်မဲ့လူစုကိုတော့တင်းကြပ်ကန့်သတ်ထားတာလည်းဖြစ်ပါတယ်ရှင်။ပို့ထိုးနေညပိုင်းနောက်ဆုံးရထိတ်တန့်သတင်းတွေကိုမှခင်ဖြူတွင်နဲ့ကျွန်မနာငလာရိုတင်ပြခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်
ကိုရိုနာယောဂါရှိမရှိစောင့်ကြည့်ခံနေရချိန်မှာပဲတည်ဆုံးခဲ့တဲ့လူနာ9ဦးရဲ့အခြေအနေကိုပြောပြပေးပါမယ်။ COVID-19 ကိုရိုနာယောဂါတန်တရားနဲ့ချိုင်းနှုံပြည်သူဆေးရုံကြီးမှာစောင့်ကြည့်လူနာအဖြစ်နဲ့တက်ရောက်နေတဲ့အသက်30အရွယ်အမျိုးသားတအူးဟာမနေ့ကညမှာပဲတည်ဆုံးသွားပါတယ်။အဲ့ဒီလူနာကဖျားပြီးအသက်ရှူရခတ်တာနဲ့ချောင်းဆိုးသွေးပါတဲ့လက္ခဏာတွေကြောင့်ဆေးရုံကိုရောက်ရှိခဲ့ပြီးသူ့ကိုကိုရိုနာယောဂါစောင့်ကြည့်လူနာအဖြစ်သတ်မှတ်ခဲ့တာပါ။သူမှာကိုရိုနာယောဂါပိုးရှိမရှိဆိုတာကိုအတည်ပြုနိုင်မှုအတွက်စစ်ဆေးပေးမယ်အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာန NHL ကိုဓာတ်ခွဲနမူနာပေးပို့ဖို့စီစဉ်နေတယ်လို့သိရပါတယ်
။ဒီကပေါ့နော်ဒီတိုင်းတော်ဆေးရုံကစောင့်ကြည့်လူနာတဦးက9နာရီခွဲမှာတည်ဆုံးသွားတယ်သူရဲ့ဓာတ်ခွဲနမူနာကိုတော့ဒီနေ့မှာ NHL ကိုပို့မယ်ဆိုပြီးတော့အဲ့ဒီအခြေအနေလေးလှမ်းမိတာပါ။ဟုတ
်ပါဘူး။ NHL ပို့ဒီပို့လုံနေပါလား။
အဲ့ဒီလူနာဟာယောဂဖြစ်ပွားနေတဲ့နိုင်ငံတွေကိုတွားရောက်ခဲ့တဲ့ခရီးသွားရာဇဝင်မရှိသလိုကိုဗစ် -19 ယောဂခံစားနေရသူနဲ့ထိတွေ့တာမျိုးလည်းမရှိခဲ့ဘူးလို့ဆိုပါတယ်။တခွဲအတီမပြူနိုင်သေးပေမဲ့သူ့ရဲ့ငကူယောဂအခန်းတွေကြောင့်သိဆုံးရတယ်လို့လက်တလုံးမှာတုံးသက်ထားတဲ့အကြောင်းကိုဗဟုကူးစက်ယောဂတိုက်ဖျက်ရေးဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
။ကျွန်တော်ကလူနာဆိုတော့သူ့မှာနှလုံးကလည်းမကောင်းဘူးပေါ့နော်တိတိကျပြောမယ်ဆိုရင်နှလုံးလည်းမကောင်းဘူး။တွေးထဲမှာလည်းပိုတက်ဆီယမ်လည်းကျတယ်၊ဆုတ်ကလည်းကောင်းကောင်းအလုံးမလုံးနိုင်ဘူး။ဒါကြောင့်သေတာဖြစ်ပါတယ်
။ကိုရိုနာယောဂါတန်တရားနဲ့ဆေးရုံတင်စောင့်ကြည့်ခံရသူတွေကမန္တလေးကန်တော်နဒီဆေးရုံမှာတက်ရောက်ကူတာနေတဲ့အသက်22နှစ်အရွယ်အမျိုးသမီးတဦးလည်းမနေ့ကနေ့နက်ပိုင်းမှာတည်ဆုံသွားခဲ့ပါတယ်။လူနာရဲ့ယောဂါရာဇဝင်နဲ့သွေးစစ်ချက်အဖြေတွေအရသွေးစိတ်တက်တာနဲ့နောက်ဆက်တွဲဆိုးကျိုးတွေကြောင့်တည်ဆုံတာဖြစ်နိုင်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အဲ့ဒီလူနာမှာတော့ကိုရိုနာယောဂါမရှိဘူးလို့ဓာတ်ခွဲစစ်ဆေးချက်တွေအရသိရပါတယ်။အခုလ9ရက်နဲ့6ရက်နေ့တုန်းကလည်းကိုရိုနာယောဂါတန်တရားနဲ့စောင့်ကြည့်လူနာ3ဦးဟာဆေးရုံတွေစောင့်ကြည့်ခံနေရချိန်မှာပဲသေဆုံးခဲ့တာဖြစ်ပြီးသူတို့3ဦးစလုံးမှာကိုရိုနာယောဂါပိုးမရှိကြောင်းကိုအတည်ပြုထားပြီးဖြစ်ပါတယ်။ မြန်မာနိုင်ငံမှာကိုရိုနာရောဂါပိုးတက်ခွဲအတည်ပြုလူနာအခုချိန်ထိမရှိသေးပေမဲ့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတော့ပြည်သူလူထုအနေနဲ့ကြိုတင်ကာဝေးရေးနည်းလမ်းတွေကိုလမ်းညွှန်ထားပါတယ်
။ကျမတို့သတိပေးမှကြားချင်တာကတော့ပြည်သူလူထုအနေနဲ့ဆိုလို့ရှိရင်အဓိက main check ကတော့လူထုတက်တဲ့လုံးဝမတော်ဘူး။လက်နဲ့မျက်နှာရည်နှာခေါင်းနဲ့ပြဿနာတွေမထိပါနဲ့။ချောင်းဆိုးနာချေအုပ်ဆိုးပါနောက်ကလက်ဆေးကိုလက်ဆေးကကြာအနည်းဆုံးစက္ကန့်20ကြာရင်းနဲ့ဆက်ပြန်နဲ့ဆေးတာအကောင်းဆုံးမှမရနိုင်တော့ဟန်ဆန်နတိုင်းစားပေါ့နော် 70% အကောပါတယ်။လက်ဆေးဆက်ပြချေရင်းနဲ့ဆေးလို့ရတယ်။ကိုခါအောင်တခြားကောင်းအောင်တော့ပြည်သူလူထုမှကျင်တာဒီချက်တွေပါပဲ။
အခုနှစ်ဇန်နဝါရီလ31ရက်ကနေမတ်လ18ရက်မနေ့ကအထိမြန်မာနိုင်ငံမှာကိုဗစ် -19 စောင့်ကြည့်တဲ့တန်တရာလူနာ144ဦးရှိခဲ့ပြီးတော့ကိုရိုနာရောဂါဖြစ်ပွားနေသူတော့မရှိသေးပါဘူး။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကိုဗစ် -19 ကိုကမ္ဘာ့ကပ်ရောဂါအဖြစ်သတ်မှတ်ခဲ့တဲ့နောက်မှာပဲမြန်မာနိုင်ငံထဲမှာလည်းဒီရောဂါကိုကာကွယ်နိုင်မှုအတွက်လူစုလူဝေးနဲ့ပြုလုပ်ရမယ့်အခမ်းအနားတွေကိုအခုနှစ်ဧပြီလကုန်အထိအရေးပိတ်ထားလိုက်ပြီးအပြည်ပြည်ဆိုင်ရာလေဆိပ်နဲ့နိုင်ငံတကာဝင်ထွက်ပေါက်တွေမှာပါယောဂါဆောင်ကျက်တဲ့လုပ်ငန်းတွေကိုအစိုးရတာဝန်ရှိသူတွေကအရှိန်မြှင့်လှုပ်ဆောင်နေတယ်လို့သိရပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း166နိုင်ငံကိုကူးစက်ခဲ့ပြီးတော့ဒီကနေ့မတ်လ18ရက်စီးရင်အရာလူပေါင်း2000ကျော်ကူးစက်ခံခဲ့ရတာပါ။သေဆုံးသူကတော့8000ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။ကျွန်မစုစုပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။
COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်အတိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
COVID-19 ကြောင့်တက္ကသိုလ်ဆာမေးပွဲတွေကိုရွှေ့ဆိုင်းမှုတောင်းဆိုကြပေမဲ့ဒီနေ့ဆာမေးပွဲပထမနေ့မှာရန်ကုန်တက္ကသိုလ်တွေမှာလာရောက်ဖြစ်ဆိုသူ90ရာခိုင်နှုန်းကျော်ရှိနေတဲ့အကြောင်းကိုပြောပြပေးပါမယ်ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကိုတာဆီးကာကွယ်နိုင်ဖို့အတွက်လူစုလူဝေးတွေနဲ့ပွဲလန်းသဘင်တွေမပြုတ်လောက်ကြဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတားမြစ်ထားပေးမယ်။တက္ကသိုလ်အဆင့်ဆာမေးပွဲတွေကိုပုံမှန်သတ်မှတ်ရက်တွေအတိုင်းကျင်းပတာကြောင့်တောင်းတမကတချို့ကဆာမေးပွဲကိုနောက်ဆုတ်ပေးဖို့တောင်းဆိုခဲ့ကြတာပါ။ဒီလိုတောင်းဆိုကြတာကြောင့်ရန်ကုန်တက္ကသိုလ်ကျောင်းသားတမကနဲ့ပါမခချုပ်တို့ဆွေးနွေးညှိနှိုင်းပြီးတက္ကသိုလ်ဆာမေးပွဲတွေကိုနှစ်ကြိမ်စစ်ဆေးဖို့ရန်ကုန်တက္ကသိုလ်စီးနိုင်အစီအဝေးကဆုံးဖြတ်လိုက်ပါတယ်။အခုလုပ်နေတဲ့တက္ကသိုလ်ဆာမေးပွဲတွေကိုပုံမှန်အတိုင်းဆက်လက်ဖြည့်ဆို့နိုင်တယ်လို့အခုအချိန်မှမဖြည့်တင်တဲ့ကျောင်းသားတွေအတွက်လည်းဇွန်လမှာထပ်မံစစ်ဆေးပေးဖို့အစီအစဉ်ထားတဲ့အကြောင်းကိုအသိဉာဏ်ပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာသိန်းဝင်းကအခုလိုပြောပြပါဗျ
။တချို့တွေကတော့ဒီ COVID-19 ကြောင့်သူတို့ကဟိုဟာဆာမေးပွဲရက်ဆိုင်စီကျင်တယ်ရက်ရွှေ့ကျင်တယ်ပေါ့ရက်ရွှေ့ကျင်တော့ကျွန်တော်တို့ကသူတို့တက္ကသိုလ်ရဲ့စီးနှိမ်မှာဆုံးဖြတ်ပြီးတော့ရွှေ့ကျင်တဲ့လူကိုရွှေ့တဲ့အချိန်မှာဆာမေးပွဲဖြည့်ဖြေကျင်တဲ့လူကိုဒီနေ့မှအများစုဖြေတာကိုကျွန်တော်တွေ့တယ်။အဲ့တော့နှစ်ကြိမ်တော့ခွဲလို့မယ်။ပုံမှန်ကတော့ဒီတိုင်းဆက်သွားနေမယ်။တကယ်လို့ COVID-19 ကိုရှောင်ရှားကျင်တဲ့အတွက်မဖြေကျင်ဘူးဆိုရင်နောက်တစ်ကြိမ်တက္ကသိုလ်ကအဆင်ပြေတဲ့အချိန်ကျွန်တော်တိတိကျကျတော့ဂျွန်လလောက်မှပြန်စစ်ပေးနိုင်မယ်။အဲ့အချိန်ကျမှသူတို့ဖြေရမှာခင်ဗျာ
။ဆာမေးပွဲကိုနှစ်ကြိမ်လုပ်ပေးထားပြီးမြဲဒီနေ့ပထမဆုံးရက်မှာဆာမေးပွဲလာဖြေချသူက90ရာခိုင်နှုန်းကျော်ရှိတယ်လို့ညွှန်ကြားရေးမှူးချုပ်ဒေါက်တာသိန်းဝင်းကပြောပါတယ်။
အဲ့ဒါတော့ကျွန်တော်တို့ဘက်ကတော့မှန်တယ်လေကျွန်တော်တာဝန်ယူတာဝန်ခံလုပ်ထားတာလေတာဝန်ယူခံဖြစ်လာလို့ရှင်တော့ဒါကျွန်တော်တို့ကလည်းအများဆန္ဒနဲ့ဥမာပြည်အကုန်ရွှေ့ကျင်တယ်ဆိုဒီနေ့ကိုကျွန်တော်တို့အတန်းနဲ့ဆိုကြည့်လိုက်တယ်အတန်းနဲ့ဆကျွန်တော် 90% ကြော်ကြော်ဖြည့်တယ်တချို့မာလေးတက္ကသိုလ်ဆို14ရောက်ပဲပြတ်တယ်ဒါတော့မှမနက်ပိုင်းမှာသူတို့ဟာမဖြည့်ဖြည့်ရမယ်ဆိုလို့ဖြည့်လိုက်တဲ့လူကဟာနောက်နေ့မှမဖြည့်ခြင်းရတယ်ကင်ဆာလုပ်လိုက်နောက်တစ်ခါမှ1ဆက်အကုန်ဖြည့်ကျွန်တော်ဒါမျိုးအခွင့်ပြုပေးထားတယ်ဟမ်အဲ့တော့ကျွန်တော်ခုဒီမှာကြောင်းစင်းရအကုန်မရသေးဘူးကျွန်တော်ရောက်တော့မှသမျှအကုန်လုံးကတော့ရန်ကုန်တက္ကသိုလ်ကတော့မှကျွန်တော်ဟိုဟာ3400မှာ400ကျော်ပြက်ကွက်တယ်ဒါပေမဲ့အဲ့400ကျော်ကဒီပလိုမာသင်တန်းတွေက200ကျော်ပြက်ကွက်တယ်ရိုးရိုးကျောင်းဒေးကျောင်းသားတွေကပြက်ကွက်တာနည်းပါတယ်ခင်ဗျာဒါကျွန်တော်တို့ကလူအများရဲ့ဆန္ဒကိုပဲပြောတာပါဖြည့်ကျင်တဲ့ကောင်ဖြည့်ဖြည့်ကျင်တဲ့လူဆန္ဒရှင်ဖြည့်ွားမဖြည့်ကျင်ရွှေ့ဆိုကျွန်တော်ရွှေ့ပေးထားတယ်တူဝဲလုပ်ပေးထားပါတယ်နော်
ဒီလိုနှစ်ကြိမ်စစ်ဆေးပေးမယ့်ကိစ္စကိုမသိရှိလိုက်ပဲဒီနေ့ဆာမေးပွဲခန်းထဲမှာမှသိရတဲ့အကြောင်းသားတွေအတွက်လည်းအခုကာလဆက်မပြေခြင်းမူဆိုရင်ရနာလိုက်နိုင်ပြီးစွန်လမှာမှပြန်ပြီးဘာသာစုံဖြစ်နိုင်တယ်လို့ညွှန်ကြားရေးမှူးချုပ်ကဆက်ပြောပါဗျ။ပုံမှန်ရက်အတိုင်းဆာမေးပွဲဖြစ်ဆိုကြမဲ့အကြောင်းသားတွေထဲနေမကောင်းသူတွေအတွက်ကွာရန်တိန်းအခန်းတွေလုပ်ပေးထားသလိုအခန်းနိုင်မှာ hand gel နဲ့ mask တွေထပ်ထားပေးတယ်လို့ဆိုပါတယ်။ mask ကိုလူစိတ်မဝေပေးနိုင်ပါမယ်။ချောင်းစိုးနာဆေးဖြစ်နေသူတွေကိုတွေ့ရင်ချက်ချင်းပေးနိုင်ဖို့လှုံ့ဆော်ထားတယ်လို့အသိဉာဏ်ပညာဦးစီးဌာနညွှန်ကြားရေးမှူးချုပ်ကပြောပါရယ်ကိုရိုနာဗိုင်းရပ်စ် COVID-19 ကြောင့်လူစုလူဝေးတွေကိုရှောင်ရှားတဲ့အနေနဲ့ မြန်မာနိုင်ငံရေချောင်းပညာတက္ကသိုလ်ကစာမေးပွဲဖြေဆိုရက်ကိုရွှေ့ဆိုင်းလိုက်သလိုမြန်မာနိုင်ငံကုန်သွယ်ရေချောင်းကောလိပ်ကလည်းမလ18ရက်ကနေဧပြီ30အထိကိုအွန်လိုင်းကနေပဲသင်ကြားမှာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။အခြေခံပညာကျောင်းတွေကတော့ပုံမှန်အတိုင်းပိတ်ထားတဲ့အချိန်ဖြစ်နေပြီးမြို့ကျောင်းတွေကိုတော့ပိတ်ထားဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။ဒီကနေ့မလ18ရက်နေ့စည်းရင်အရာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားနေတဲ့နိုင်ငံပေါင်း168နိုင်ငံရှိပြီးကူးစက်ခံထားရသူစုစုပေါင်း2000ကျော်နဲ့သေဆုံးသူစုစုပေါင်းက8000ကျော်ရှိပါတယ်။ကျမအိမ်တန်တာထွန်ရန်ကုန်ကနေသတင်းပေးပို့ပါတယ်ရှင
်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးအတွက်ကျောင်းတွေကိုပိတ်လိုက်ရမှာမြန်မာရှေ့ပြောင်းစာသင်ကျောင်းတွေအပေါ်မှာလည်းရက်ခတ်မှုရှိနေပါတယ်။ထိုင်းမြန်မာနယ်စပ်မှာ Migrant Learning Center လို့ခေါ်တဲ့ရှေ့ပြောင်းစာသင်ကျောင်းပေါင်း90နီးပါးရှိရမှာမလ18ရက်နေ့ကနေစပြီးကျောင်းတွေပိတ်ဖို့အတွက်ထိုင်းပြည်ရဲ့ဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့ MECC လို့ခေါ်တဲ့ Migrant Education Coordinating Center ကအသိပေးချက်ထုတ်ပြန်လိုက်တာပါ။ဒါဟာကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးအတွက်စိုးရိမ်စရာအခြေအနေတွေရှိလာတာမို့လူစုလူဝေးနဲ့ကျောင်းတွေတက်တာတွေမလုပ်ဖို့ခွင့်မပြုတော့တာဖြစ်ပါတယ်။ Migrant Learning Center အောက်ကရှေ့ပြောင်းစာသင်ကျောင်းပေါင်း90နီးပါးမှာကျောင်းတက်နေတဲ့ကျောင်းသားကျောင်းသူပေါင်း13000ကျော်ရှိနေတာပါ။အခုအခါမှာတော့ထိုင်းပညာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့ကျောင်းတွေကိုမလ18ရက်နေ့ကနေစတင်ပိတ်ဖို့ညွှန်ကြားလာကြောင်းမြန်မာရှေ့ပြောင်းဆရာဆရာမများအစည်းအရုံးရဲ့ဒုတိယဥက္ကဋ္ဌဒေါ်ရွှေစင်ဝင်းကအခုလိုပြောပါတယ်
။အဲ MSC တွေကဒီနေ့ကနေစပြီးတော့ပိတ်လိုက်ပြီးဖွင့်ပြန်ဖွင့်ရမယ့်ရက်ကိုသူတို့ပြန်ပြီးတော့ကြော်ညာမယ်ပေါ့နော်။ပြန်ကြော်ညာပြီးမယ်။သို့တော်လည်းပဲဒီကြားထဲမှာပေါ့ဥမာသမီးဝဲတန်လန်းနဲ့ဖြေနေတဲ့ကျောင်းတွေရှိတယ်ပေါ့။ကျောင်းဝဲမကြီးသေးတဲ့ကျောင်းတွေရှိရဲ။အဲအဲ့လိုကျောင်းတွေကြတော့ဒီလူစုခွဲပြီးတော့ပေါ့နော်။ဟိုအတန်းလိုက်ပေါ့ဥမာတန်းလန်းလား၊နှစ်တန်းလား၊ဒီနေ့အပြည့်သမီးဝဲပေါ့။နောက်တစ်ရက်ကျရင်6တန်းလား၊9တန်းလားအပြည့်သမီးဝဲပေါ့နော်။အဲ့လိုလူများများစီတဲ့အနည်းငယ်ပေါ့နော်။သမီးဝဲလေးတွေဒီတစ်ပတ်တွင်ပြီးအောင်လုပ်ပါလို့တော့သူတို့ပြောဆိုထားပါ။
စာသင်ကျောင်းတချို့မှာတော့ဘော်ဒါတွေထားပြီးမိဘတွေကစိတ်ယုံနေမှအလုပ်လုပ်နေရတာမို့အတူနေလို့မရတဲ့ကျောင်းသားတွေကိုရွေရည်ကျောင်းပည့်ရတီမှာလည်းလက်ခံပေးရတာတွေရှိသလိုတချို့ကျောင်းသားတွေကတော့မိဘတွေနဲ့အတူနေရပြန်ကြတာတွေလည်းရှိနေပါတယ်ဒီထဲမှာမိဘမဲ့ကလေးတွေလည်းရှိနေတာပါဒီလိုကျောင်းသားကျောင်းသူတွေနဲ့ပတ်သက်လို့ညွှန်ကြားချက်ထုတ်ပြန်ထားတာတွေကိုလည်းဆက်ပြောပြပါတယ
်ဥမာအဆောင်မှာအဆောင်နေကလေးတွေအတွက်ကြတော့ဒီတပတ်အတွင်းပေါ့နော်ဆောင်းမပြီးသွားပြီဆိုရင်မိမိရဲ့ဌာနထနေရက်တွေကိုပြန်ပို့လို့ရတယ်ဆိုလဲပို့ပါအဲကလေးလုံးဝကလေးတွေမှာအမိဘမရှိဘူးကျောင်းမှာလည်းနေရတဲ့အနေထားဆိုရင်တော့ MCC ကိုပြန်ပြီးတော့သတင်းပို့ပေးပါဒီကလေးတွေဒီရဲ့ကျန်းမာရေးအတွက်ပေါ့နော်ဒီကျောင်းရဲ့လုံခြုံရေးအတွက်ပေါ့နော်ပြန်ပြီးတော့သတင်းပို့ပေးပါလို့သူတို့ပြန်ပြီးတော့တောင
်းမကြခင်မှာ2020-2021ပညာသင်နှစ်အတွက်ကျောင်းသားကျောင်းသူတွေကိုပြန်လက်ခံဖို့ရှိရမှာဒီနှစ်မှာတော့ကျောင်းသားတင်လက်ခံရမှာစီမံကန့်သက်ချက်တွေပို့လာလိမ့်မယ်ဆိုပြီးဒေါ်ရွှေစင်ဝင်းကပြောပါတယ်
။ဒီနောက်အကယ်ဒမီစီအတွက်ပြန်ဖွင့်ပေးရမယ်ရက်ကိုသူတို့ပြန်ပြီးတော့ကြော်ညာပေးတယ်။အဲ့ဒီလိုကြော်ညာမယ်ဆိုရင်လည်းဥပမာညီမတို့ကျောင်းတွေက registration ပေါ့နော်ဒီကျောင်းသားအသစ်တွေဟောင်းတွေပြန်ပြီးတော့လက်ခံမယ်ဆိုရင်လည်းအဲ့ဒီသူတို့ရေချမှတ်ထားတဲ့ဒီစီကံလေးတွေပေါ့နော်ဒီလိုက်နိုင်ရမယ်ပုံစံလေးသူတို့ဒီနေ့ထုတ်ပြောတယ်။အဲ့ဒါကဘာလဲဆိုတော့ဥပမာကျောင်းလေးကလေးတွေလက်ခံမယ်ဆိုရင်ဘယ်ကနေလာလဲပေါ့မဲဒီခိုင်းကိုရောက်တာကဘယ်လောက်ရှိပြီလဲပေါ့ဥမာပေါ့နော်မြန်မာပြည်ကလာရဆိုရင်မြန်မာပြည်မှာပတ်သက်ပြီးတော့ဒီယောဂနဲ့ပတ်သက်ပြီးဘာတွေသိခဲ့လဲပေါ့ဘာတွေပောင်းချင်မှာဘာတွေရှိခဲ့လဲပေါ့အဲအဲ့လိုမျိုးတို့သတင်းချက်လက်လေးကောက်လို့ရအောင်လို့ဆိုပြီးတော့တို့ format လေးတို့ပြန်ချပေးမယ်အဲ့ဒီကလေးတွေကိုစောင့်ကြည့်ကြလား14ရက်ဆိုပြီးတော့တို့အိမ်နေနေမှာပဲပေးထားမယ်ပြီးတော့မှလာစာသင်ခန်းတော့တို့ပေးဝင်တဲ့အစီအစဉ်တွေနဲ့တို့သွားမယ်အဲ့တော့ကိုထပ်ပြီးတော့အစီအစဉ်တွေသူထပ်ခေါ်ဖို့ follow up လုပ်ဖို့အစီအစဉ်တွေရှိတယ
်။အခုအခါမှာတော့ထိုင်းကျန်းမာရေးဝန်ကြီးဌာနကမြန်မာရှေ့ပြောင်းစာသင်ကျောင်းတွေလိုက်နိုင်ရမယ့်အခြေအနေတွေကိုမြန်မာရှေ့ပြောင်းဆရာဆရာမများအစည်းအုံပါဝင်ပညာရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကိုလိုက်နံတွေ့ဆုံမှုတွေလုပ်နေပါတယ်။အဲ့ဒီမှာတော့ကျန်းမာရေးအတွက်တေချာပြင်ဆင်မှုတွေလုပ်ရမှာတွေကိုလိုက်နံဆွေးနွေးနေတာပါ။ကျမကအေးအေးမှာပါ။ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်။
တော်ရရှိများရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ကမ္ဘာတစ်ဝန်းငွေကြေးဆေးကွက်ပြည်ပသားသားစဆင်းပြီးစီးပွားရေးအပေါ်ရိုက်ခတ်မှုတွေကြိုးလာနေပါတယ်။ဒါကြောင့်စီးပွားရေးကိုကြားခံပေးနိုင်မယ့်အရေးပေါ်အစီအစဉ်တွေကိုကမ္ဘာနိုင်ငံအတော်များများမှချမှတ်လှုပ်ဆောင်လာနေကြပါတယ်။ဒီဗိုင်းရပ်စ်ပိုးကူးစက်မှုမရှိသေးဘူးလို့ထုတ်ပြန်ထားတဲ့မြန်မာနိုင်ငံမှာရောကိုရိုနာကရက်ကြောင့်စီးပွားရေးရိုက်ခတ်မှုဘာတွေရှိနေပါလဲ။ရိုက်ခတ်မှုကဘယ်လောက်ထိဆိုးလာနိုင်ပွဲရှိပါလဲ။ရိုက်ခတ်မှုတွေနေအောင်
ဘာရီတုံ့ပြန်ကင်တွယ်တင်တယ်ဆိုတာတွေကိုစနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-2-3-2-3-2-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်ပြီးလိုက်စီစဉ်မှာကြိုဆိုပါရစေ။
ရခိုင်မြောက်ပိုင်းကတိုက်ပွဲပြင်းထန်နေတဲ့ကြောက်တော်မြို့နယ်မှာသတင်းတစ်ပတ်ကျော်အတွင်းနေရာဆုံးခါထွက်ပြေးလာကြတဲ့စစ်ဘေးဒုက္ခသည်တောင်ငနန်းထိရှိနေပါတယ်။လက်ရှိအချိန်ထိလည်းစစ်ဆောင်ဥယျာဉ်တွေထပ်တိုးနေသလိုတက္ကသိုလ်ဝန်ထမ်းဆောင်ဝေးဖြစ်ဆိုပြီးတဲ့ကျောင်းသူကျောင်းသားတွေလည်းနေရာပြောင်းဖို့ခက်ခဲနေကြပါတယ်။ရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်မှာမလဆာပိုင်းကလေးကဆိုးရတက်နေရခိုင်လက်နက်ကင်ရဲ့ဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတာကြောင့်ကျေးလက်နေဒေသခံတွေဟာကြောက်တော်မြို့ကိုထွက်ပြေးလာနေကြပါတယ်။လက်ရှိချိန်ဒီကြောက်တော်မျိုးပေါ်ကိုရောက်ချီလာတဲ့စစ်ဆောင်တွေဟာတပေါင်းနှိပါရှိတယ်လို့ကြောက်တော်မျိုးမင်းမျိုးဖာဒေါက်တာထွန်းအေးကပြောပါတယ်
။မရှိပါဘူး။ချစ်ရနှစ်မှာစပြီးတော့မိဘကြေးရွာကဒုက္ခတွေစပြီးတော့သူတို့အဲ့ဒီသူ့ရဲ့ဒေဝင်ပြစ်ပြထားတဲ့နေရာကိုဒုက္ခတွေစပြီးဝင်လာတာ။အဲ့ဝင်လာတာကတော့40လောက်ပါ။တစ်နှစ်တစ်နှစ်ကြောက်ပြီးဝင်လာတာချစ်ရနှစ်ကနေစပြီးတော့အခုဝင်18တရက်အတွင်းမှာစုစုပေါင်းဒုက္ခတွေ150035ရောက်အဲ့ဒါကင့်ဖြစ်မှာပဲဒါပေမဲ့တချို့ကျတော့ကင့်ထဲမဝင်မင်းနဲ့ဆွေမျိုးအိမ်ဒါပေမဲ့နီးစပ်တဲ့ကြေးရွာတွေအဲ့ဒါတွေကိုခိုးမိခိုးပြီးတော့ခိုးတက်ပြီးတော့သွားတဲ့ဥယျာဉ်ကတော့အများကြီးပါပဲအားကြီးဆိုတာကကျွန်တော်ကကောင်းကနန်တိရှိနေမှာလေ
ကြောက်တော်မျိုးနဲ့အတွင်းကလက်ရှိတိုက်ပွဲပြင်းထန်နေတဲ့ prime time တင်မစားတဲ့ကြေးရွာတွေအပြင်တခြားကြေးရွာတွေကထွက်ပြေးလာကြတဲ့စစ်ဆောင်တွေဟာအစိုးရကစောက်ပေးထားတဲ့နေဘူးခန်စခန်းနဲ့တခြားဘုန်းတော်ကြီးကျောင်းတွေစာသင်ကျောင်းတွေမှာဖြစ်တယ်လို့နေထိုင်နေကြရတယ်လို့ကြောက်တော်မျိုးမင်းမျိုးဖဒေါက်တာထွန်းအေးကပြောပါတယ်
။အုပ်ချုပ်ရေးလိုင်ကတရဝင်းခိုင်ပြင်းနေသူကအစီအစဉ်နဲ့ထောက်ထားတဲ့ modular house ပေါ့နေဘူးခန်စစ်ဘေးချောင်စခန်းတစ်ခုရှိပါတယ်။ကျန်တာကတော့ကျွန်တော်တို့ညနေသာရဏပြီးမှမှအရေးပေါ်လိုအပ်လို့ထားရရှိပါတယ်။နောက်ကျွန်တော်တို့ဒီနေ့နေ့လေကြရင်တော့ညမအာထကညမအာထကအဆောက်အောက်ထက်မှာကျွန်တော်တို့ဒုက္ခတဲ့6လောက်ကိုကျွန်တော်တို့ထားဖို့အစီအစဉ်ရှိပါတယ်။နောက်ညအဝင်ကကံကြီးရှင်ဘုရားရဲ့ဓမ္မယုံတင်တော်ကြီးမှလည်းအဲ့မှာဒုက္ခတဲ့300လောက်ထားမယ်လို့ကျွန်တော်ယူဆထားပါတယ်။ဟိုနောက်ဆုံးအနေနဲ့ကတော့ချမ်းရွာအာထကသောဦးမှာကျွန်တော်နောက်ပိုင်းဝင်လာတဲ့ဒုက္ခတွေကိုထားဖို့အစီအစဉ်ရှိပါတယ်
။တပတ်ကျော်အတွင်းမှာစစ်ဆောင်တောင်းကနေတိရှိလာတာကြောင့်စစ်ဆောင်တွေရဲ့ဆော့ဝက်နေရဲ့ချမ်းမာရေးပိုင်းတွေမှာခက်ခဲတွေရှိနေတယ်လို့သူကဆက်ပြောပါတယ်
။စုစုပေါင်းမှာဟို10ပေ6ပေလောက်ပဲရှိတဲ့အခန်းတစ်ခန်းမှာလူ10ယောက်လောက်နေတယ်ဆိုတော့ကျွန်တော်တို့အခုလောလောဆယ်ကိုရိုနာဗိုင်းရပ်စ်အန်ဒီနက်စ်ကျွန်တော်တို့အမြင်မှာဘလို့မသိတော့ဘူးအဲ့ဒါကနေထိုင်ရသူတို့အတွက်ခက်ခဲတစ်ချက်နောက်တစ်ချက်ကရေနဲ့မိန်လာတန်ရှင်းမှုလုံးဝမရှိဘူးနောက်တစ်ချက်ကဓာတ်ရီတောက်ရီဓာတ်ရီတောက်ရီကအခုဒီအစိုးရစီကတရုတ်ဝင် IDP camp ကိုဝင်သွားပြီနဲ့အစိုးရစီကအခုညီဘာမှကျွန်တော်တိတိယောက်ယောက်မရောက်သေးပါဘူး
ဒီကနေ့မလ18ရက်အင်္ဂါနေ့ဟာတက္ကသိုလ်ဝန်ထမ်းဆောင်ဝေးဖြည့်ဆို့ပြီးတဲ့နေ့ဖြစ်တာကြောင့်ကျောက်တော်မြို့ပေါ်ကိုလာရောက်ဖြည့်ဆို့ကြတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ဆောင်ဝေးဖြည့်ဆို့ပြီးရှင်မိမိနေရာကိုပြန်ဖို့အတွက်ခက်ခဲနေကြပါတယ်ကျောက်တော်မြို့နယ်တင်းမကြီးရွာကနေဆောင်ဝေးလာရောက်ဖြည့်ဆို့တဲ့ကျောင်းသူမခန့်ဆန်းဦးကတော့ဆောင်ဝေးပြီးတော့တဲ့အချိန်အင်္ဂါပြန်ရှင်ပေမဲ့ရွာမှာလူမရှိတော့တာကြောင့်စစ်ဆောင်စခန်းမှာပဲအခက်အခဲမျိုးစုံနဲ့နေထိုင်နေကြတယ်လို့ပြောပါတယ်အင
်္ဂါပဲပြန်ရှင်ပါတယ်ဒါပေမဲ့အင်္ဂါလည်းမပြင်ရဘူးဒီမှာနေရာလည်းဒုက္ခဟိုရေကြီးနေရတော့အဝဲလေးရတဲ့နေရာတွေအရှင်တော့မပြေပါဘူးဒီလိုပါပဲတကယ်အဝဲလေးရတဲ့နေရာတွေရောအကုန်လုံးကတော့လူတွေကအများကြီးဆိုတော့လေဒုက္ခတော့တော်တော်တော့သိပါတယ်ဒါပေမဲ့တောင်ထောက်တဲ့လူတွေကတော့တောင်ထောက်ပါတယ်ဒုက္ခတဲ့ပြည်သားတောင်ထောက်လူတွေကမဟုတ်ပါဘူးသာသာတော့အာယုံတိုင်းမရတော့ပါဘူးချင်းတူလူတွေရောရောက်ဖားပြီးဖန်သွားတယ်အဲ့လိုကြားရအကုန်ကိုနဲ့ခင်တဲ့ဥလေးတွေဖန်သွားတယ်အဲ့လိုကြားတော့သာဝန်နဲ့စိတ်ကူးမဝင်ထားတော့ပါဘူးဒီလိုပဲဒါပဲနဲ့ဖြေလိုက်ရတာပါပဲဒီလိုပ
ဲရခိုင်တိုင်းဒေသမြို့နယ်စုများစီရင် REC ရဲ့ထုတ်ပြန်ချက်အရရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆုံးခွာထွက်ပြေးနေကြတဲ့စစ်ဆောင်ဦးရဲ့တသိန်း2000ကျပ်ရှိနေတာလည်းဖြစ်ပါတယ်ကျွန်တော်တက်နိုင်ပါစစ်ထွေမျိုးကလည်းတရင်ပေးပို့ထားတာလည်းဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာလဲ VOA ရဲ့ရုပ်မြင်သားကြအစီအစဉ်တွေကိုညနေ9:00-9:00ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် Intel Set 17နဲ့ Mia Set 3ကျူရူတွေကနေဖိုင်ယူကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင်တော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ ဖုန်းနဲ့ဆက်သွယ်လို့ရင်တော့0932382555လေးကိုခေါ်ဆိုနိုင်ပါတယ်။ VOA American အတိုင်းရဲ့ဗုဒ္ဓဟူးနေ့ညဖက်ဆက်ပြီးထုတ်လင်းပေးနေတဲ့အစီအစဉ်တွေကတော့ line to meter 242530နဲ့ line meter 190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2020ခုနှစ်မတ်လ18ရက်ပုံထုံးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်6နိုင်တိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့အပြင်လိုင်းလာမီတာ190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြာမာရေးကဏ္ဍ၊အားကစားကဏ္ဍတွေကိုလဲကြားဖို့ရှိပါတယ်။လွှတ်တော်ကိုစလဲရီကိုနှုတ်ပိတ်လိုက်တာလားဆိုတဲ့ကောင်းစင်နဲ့ဥကျော်ဆန္ဒရဲ့မြမအရေးသုံးသက်ချက်မှကြားဖို့ရှိတာကတော့
လွှတ်တော်ဘက်ကလည်းဒီကိစ္စကိုစဉ်းစားနဲ့ဆောင်ရွက်တဲ့နယ်သဘောတူကလွှတ်တော်ကိုစလဲတယောက်ကဟလာရာဇဝတ်မှုလို့ဟာမျိုးဟလာလူကျုံမိတ်တိတ်ခါနဲ့အဲမကန့်ညီတဲ့ပြစ်မှုကိုကျူးလွန်လို့ဟလာကျွန်တော်တို့အရေးယူတဲ့ကိစ္စမျိုးလွှတ်တော်ကနေခွင့်ပြုတာကတော့တပိုင်းပေါ့နော
်တရင်နမလည်းဖြစ်နိုင်ငံရေးသုံးသက်သူတူဦးလည်းဖြစ်တဲ့ဦးတီဟာသွေးပြောတော်ရပါရှင်အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်နားဆင်နိုင်ကြပါပြီရှင်။စာတင်ကြောင်းကိုတမရိုရဲ့လက်နက်ကြီးကြီးထိမှန်တယ်လို့မီဒီယာကိုပြောတဲ့အမျိုးသားလွှတ်တော်ကိုစလဲကိုတရားစွဲဆိုတဲ့ကိစ္စဟာမှန်ကန်ပါရဲ့လား။တကယ်လို့ဒီပြောဆိုချက်ဟာအချက်အလက်မမှန်ကန်ဘူးဆိုရင်တော့ပြည်သူကိုစလဲတူကိုဒီလိုတရားစွဲဆိုလိုက်တဲ့အတွက်နိုင်ငံရေးလှုပ်ခွင့်ရေးနဲ့သတင်းလွတ်လပ်ခွင့်တို့ကိုဘလို့ရိုက်ခတ်နိုင်ပါသလဲ။သတင်းသမားလည်းဖြစ်နိုင်ငံရေးသုံးသက်သူတူဖြစ်တဲ့ဦးတီဟသွေးနဲ့ဦးကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါရဲ့ရှင်။
ဒီဟာသေးခင်ဗျာမကြသေးခင်ကဘူးစီတောင်ဘက်မှာဖြစ်တဲ့တိုက်ပွဲမှာစာသင်ကျောင်းကိုလက်နက်ကြီးထိမှန်လို့ကျောင်းသူကျောင်းသားတွေဒဏ်ရာရတဲ့တင်းကိုတပ်မတော်ဘက်ကပြစ်ခတ်တဲ့ကြည်စံထိမှန်တယ်လို့သူကြားတဲ့အကြောင်းပြောတဲ့လွှတ်တော်အမတ်တယောက်ကိုတရားစွဲဆိုထားတယ်လို့သိရပါတယ်ဆိုတော့အဲ့ဒီလိုကိစ္စတွေမှာလွှတ်တော်အမတ်တွေတောင်မှလွတ်လွတ်လပ်လပ်ဖြစ်ကြခွင့်မရှိတော့ဘူးဆိုတဲ့သဘောမျိုးတွေ့လာရပါတယ်ဆိုတော့မြန်မာနိုင်ငံမှာတဲ့ဒင်းသမားတွေတဲ့ဒင်းရယူပိုင်ခွင့်ဘလောက်ထိကြရပြန်ပြန်ရှိနေပါသေးလဲအထူးသဖြင့်ပဋိပက္ခနယ်မြေတွေမှာပူပြီးတော့ကျဉ်ကျက်လာတယ်ဆိုတာမျိုးစဉ်းစားမိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဥပ္ပိဟာသွေးရဲ့သဘောထားနည်းနည်းကျွန်တော်သိကျင်လို့ပါခင်ဗျာ
ဒီပဋိပက္ခဖြစ်နေတဲ့နေရာတွေမှာကျွန်တော်တို့တဲ့ဒင်းရယူရတာရောတဲ့ဒင်းနဲ့ပတ်သက်လို့တုတ်ပြန်ဖြေကြရတော့အဲ့တော့ကဲရှိကြတယ်ဆိုတော့ကျွန်တော်တို့ဒီကိစ္စကိုင်တဲ့မှာတော့ရှင်းပြတဲ့ဘက်မှာလည်းဖြစ်ပါလေ။အဲ့ဒါကတော့ဒီဖြစ်တဲ့2020နောက်ပိုင်းပေါ့နော်။ကျွန်တော်တို့ဟိုပြိပက္ခတွေဖြစ်တဲ့အချိန်မှာလည်းဒီလိုအခြေအနေမျိုးရှိခဲ့တယ်ဗျ။အဲ့တော့ဟိုပြောတဲ့အခါမှာအနေနဲ့ဟိုဂရင်းသမားတွေနေနေလေဟိုကြုံရတာတခုတော့တတ်လိုက်ပြီးဒီဘက်ကလည်းကြိုးရလားဒီဘက်ကလည်းကြိုးရလားဆိုတဲ့ပြေလျာအဲဖြစ်ခဲ့တယ်ပေါ့နော်။ဒီလိုတော့ဒီမူဆလင်လူ့ဖွဲ့ကြီးတွေနဲ့ခိုင်လူ့ဖွဲ့ကြီးတွေကမှဖြစ်တဲ့တက်တာဒါမှဆိုရင်ဟိုဘက်ကလည်းကြိုးရလားဒီဘက်ကလည်းကြိုးရလားဆိုပေမဲ့အပြာလို့လည်းရှိကြတယ်။အခုဆိုလို့ဆိုတဲ့အဲခိုင်းကြမလို့လည်းဒီသူကတက်တက်မလို့ကြားပါပေါ့။အခုတော့တက်ကျစ်ပေါ်တဲ့အခါမှာလည်းအခုလိုမျိုးကျုံလာတာပေါ့နော်။ဒါလည်းအင်ဒီကေတာတစ်ခုပေါ့ကျွန်တော်တို့ဗရင်းသမားတွေအနေနဲ့သတိထားမယ်အဲဟိုအခြေအနေတစ်ခုဟိုဒါမိဘခုပြနေတယ်လို့ပြောရမယ်။အဲ့တော့ဘယ်လိုအခြေအနေမျိုးမှာအဆင်ပြေပြီးဘယ်လိုအခြေအနေမျိုးသာတက်တာတက်တယ်ဆိုတဲ့ကိစ္စကျွန်တော်တို့တွေကဘယ်လိုကောင်းလဲမပိုင်းထားနိုင်ဘူးပေါ့နော်။မခံမနိုင်ဘူး။တကယ်မှာဖြစ်ပြန်လဲဖြစ်တယ်မဖြစ်ပြန်လဲမဖြစ်ဘူးပေါ့နော်။ဒါတကယ်လို့မှုနဲ့ပတ်သက်ရင်ကျွန်တော်တို့ကဟိုဒီလိုမှချိန်ဆလို့မရဘူးပေါ့။ဒါကလည်းဖြစ်အားတမျိုးပဲမဖြစ်လို့လည်းဆိုကျွန်တော်တို့ကတော့တော့အကြောင်းမရှိဘူး။ဒီနေ့ကိုလက်တော့ကိုယ်စားလေးဒီလိုဟိုဟာဒီလိုဖြစ်အားရှိလာတဲ့အခါကျတော့ ဒီတည်င်းမီဒီယာတွေတက်မှာပါပို့ပြီးတော့ပြရ
တကယ်တော့တည်င်းဌာနကိုလည်းအရေးယူတယ်ပြောတဲ့လွှတ်တော်အမတ်ကိုလည်းအရေးယူတယ်ဆိုတော့ဒီတည်င်းဌာနရို့လွှတ်တော်အမတ်တို့ဆိုတာသူကပြည်သူအကျိုးကိုဥထိပ်ထားပြီးပြောရမယ့်လူတွေတာဝန်ကိုနှက်ကသူရဲ့လုပ်ငန်းတာဝန်ကိုဖြစ်နေတာပါလားစာမန်ရဲ့သူရသားတွေကတော့ပြောချင်ပြောမပြောချင်နေဖြစ်တာပေါ့ဆိုတော့ဒီလူတွေရဲ့ပြောပိုင်ခွင့်ကိုပါကျုံ့ပလိုက်တော့သတင်းသမားတွေအနေနဲ့သတင်းမှန်ကိုရယူနိုင်တဲ့အလားအလာသိဘောင်ကျင်းသွားပြီလို့ပြောရမှာပေါ့အထူးသဖြင့်ပဋိပက္ခဖြစ်နေတဲ့နေရာတွေမှာတစ်ဖက်ဆောင်ရင်းထိခိုက်နစ်နာမှုတွေလူခွင့်ရေးချိုးဖောက်မှုတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့သတင်းရယူစရာအီလမ်းမှရှိပါသေးရလားခင်ဗျာအ
ဓိကတော့တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေလက်ရှိလို့ရှိရင်ကျွန်တော်တို့အသက်တော်လို့ပို့တော်လို့ခက်တယ်ဒါအင်တာနက်ကလည်းမရတဲ့ခါကျတော့ကျွန်တော်တို့ဒီမီဒီယာတွေသတင်းမီဒီယာတွေလည်းဒီနေရာမျိုးတွေကိုကိုယ်တိုင်တောင်းဖို့ဖြစ်နိုင်မှာပေါ့နော်ကျွန်တော်တို့ဖုန်းတွေကလားအဲ့တော့ကျွန်တော်ဒီ messenger တို့ viber တို့နဲ့ပဲဆက်သွယ်ရတာပေါ့နော်ဒီတိုက်ပွဲတွေနေရဖို့ကြိုးစားရင်ကျွန်တော်တို့တို့ပါကဆက်သွယ်တာကညာတက်မဲ့ဘေးမှာပြန်ကြားရေးဖို့လည်းပြောနေရရှိတယ်လို့တစ်ခါကအေးတစ်ခါလည်းပြောတာရှိပါတယ်ဒါပေမဲ့လည်းကျွန်တော်တို့ကတော့ပိတ်ကဖြစ်နေတဲ့အတွက်အတွက်ကြီးနဲ့ကိုယ်ကလည်းပြောတဲ့ဟာတစ်ခုကျွန်တော်တို့ကဘယ်မှာအကြည့်ကြီးလို့မရဘူးတော့ top party လို့ကျွန်တော်တို့ကြည့်ရတာပေါ့တက်တရပေါ့နော်လွတ်လပ်တဲ့ကျွန်တော်တို့အတွက်ကြီးတော့လကောင်းဟလာဒီဒီအသက်ကြီးတဲ့ဓာတ်ရောလကောင်းပေါ့နော်ကျွန်တော်တို့ရဲ့ပြောကြားချက်တွေနဲ့ပြန်ပြီးချိန်ကိုတော့ဒါမှလည်းကျွန်တော်တို့ကပြည်ပစာကြားမှာကျွန်တော်တို့အတန်အကြီးအမှန်ကန်တဲ့သတင်းကိုကျွန်တော်ထုတ်တယ်မဟုတ်ဘူ
း။သူစီဟာသေးပြောသလိုပဋိပက္ခဖြစ်တဲ့ဒေသတွေမှာနှစ်ဖက်ကတော့သူတို့သတင်းကိုသူတို့ကြီးညာမှာပေါ့လေတမတော်သတင်းပြန်ကြားရေးဖွဲ့လည်းသူတို့ပြောမယ် AA ဘက်ကလည်းပြောမှာပဲဒါပေမဲ့သူတို့ကတော့သူတို့ဘက်ကသူတို့ရှိတော့ငါပြောကြတာကိုကျွန်တော်ကတော့ပြည်သူအမှန်တိုင
်း
ဆိုတော့စောစောကပြောသလိုပဲဘက်မလိုက်တဲ့လူရဲ့အသံကိုလူကျင်နေဆိုတော့အသင်းတော်ဆုံးကတော့ဒီပြည်သူလွတ်တော်အမတ်တို့ပါလို့ဆိုတာလူထုကိုကူစားပြုတဲ့လူတွေသူတို့ဆီကသတင်းကျွန်တော်ရိုက်ယူတာတော်တော်တန်ဖိုးကြီးရဲ့အချက်လို့ကျွန်တော်ထင်တာပဲခင်ဗျာမဟုတ်ဘူးလား
ဟုတ်ကဲ့ဗျဟုတ်ကဲ့ဆိုတော့လေအဲ့ဒီမှာကျွန်တော်နည်းနည်းလေးထောက်ပြီးပြောချင်တာအကယ်၍များပေါ့နော်ဆိုတော့ဒီလက်နေကြီးကြတဲ့ကိစ္စကကျွန်တော်တို့လည်းဒါဟိုစဉ်းစားကြည့်တာပေါ့ဟိုတမရဘကဖြစ်တယ်လို့သူဘယ်လိုယူဆနိုင်လဲပေါ့နော်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့တမရဘကနေပြီးတော့ငင်းချက်ထုတ်တင်တယ်တော်တော်ငင်းငင်တယ်ဆိုလို့ရှိလို့ရှိလို့ချင်းလဲဒီကိစ္စကဟိုဟိုဒီပြောကြတဲ့ဒီကိုယ်စလဲကိုပေါ့နော်တရားဆက်သွယ်ပြီးတော့ပြန်ပြင်ပြောပေးဖို့ဒါတခုပေါ့နော်ဆိုတော့တော့ argue လုပ်ပြီးတော့ဟလာအော်ဟောဆိုတော့တဲစီဗီလူလူကနေတရားဝင်ရွေးချယ်တာတဲ့လောဘိတ်တာတွေဥပဒေပြုအမတ်တွေပဲဟိုကိုယ်စလဲတွေပဲလေဆိုတော့ဒီလိုမျိုးကိဗိသတင်းနဲ့ပတ်သက်ပြီးတော့ညင်းချက်ထုတ်เสียရှိတယ်ပြောเสียရှိတယ်ဟလာအမားပြင်ဆင်ခြင်းနဲ့တမားတယ်ပေါ့နော်တသိလဲပြပြီးတော့ဟိုပြင်ဆင်ဖို့ဟလာတောင်းဆိုတာမျိုးဟလာပြန်ပြောပေးဖို့ပြင်ဆင်ချက်ပေးဖို့ဒီလိုမျိုးကျွန်တော်တို့အရင်လုပ်ခဲ့ကြတယ်ဆိုတော့ကျွန်တော်လည်းစဉ်းစားကြည့်တာပေါ့ဗျာလက်နေကြီးကြတဲ့ကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ကဟိုဘက်ကကြတယ်လို့ကိုပြောဖို့ဆိုတာကဟိုတမားအဖြစ်ဆိုခက်တယ်ပေါ့နော်ဆိုတော့အကယ်၍အထောက်အထားရှိတယ်ဆိုတော့အထောက်အထားနဲ့ပြောဟလာတစ်ဖက်ကလည်းအထောက်အထားနဲ့ညင်းပေါ့နော်ဒီလိုမျိုးပြပဖြစ်နေတယ်အခုလိုဒီလိုတရားဆွဲတာမျိုးဖြစ်တဲ့အခါကျတော့ကျွန်တော်တို့ဖြစ်တဲ့ဖွဲ့စည်းတဲ့သဘောအဖွဲ့စည်းတဲ့မဟုတ်ဘူးဗျမီဒီယာဖြစ်နေတယ်တစ်ဖက်ကလည်းလွှတ်တော်ကိုယ်စားလှယ်ဖြစ်နေဆိုဒီဖြစ်ချင်းလေးကတော့ကျွန်တော်တို့နိုင်ငံရေးမှာဒီမှာကျွန်တော်တို့ဟိုချိုးချိုးတက်ရောက်မှုရှိတာပေါ့
ဟုတ်ကဲ့အချိန်ကပိုသားဆွလာမှုရှိပေါ့အဲ့လိုထိန်ချုပ်ပြီးတော့တကယ်တော့ကိုစီဟာသွေးစောစောကပြောသလိုပါပဲပြင်လွှတ်တော်ကိုယ်စားတွေကပြည်သူဗန္ဓာကိုစားပြီးတော့ပြည်သူဝန်ကိုဆောင်ရဲလူတွေပြည်သူကိုစားပြောနေရတဲ့ဒီလူတွေဟာပြောရေးဆိုခွင့်ရှိရမယ့်လူတွေဖြစ်ပါတယ်ဆိုတော့ဒီလိုလူကိုရွေးပြီးတော့မှအရေးယူလိုက်တာဟာဖြစ်တော့ကိုယ်လည်းတွေရဲ့ပြောရေးဆိုခွင့်ကိုနှုတ်ပိတ်လိုတဲ့သဘောလည်းပဲသက်ရောက်သွားနိုင်လို့ကျွန်တော်ကစဉ်းစားမိပါတယ်။ဘာကြောင့်ဆိုတော့သူတို့လွှတ်တော်ဥက္ကဋ္ဌကလည်းတမန်တော်ကတရားစွဲတော်ကိုဆွဲဆိုခွင့်ပြုတယ်ဆိုတဲ့သတင်းတွေကြားလို့ ਆ ဘယ်လိုယူဆလဲအခေစနဲ့ပတ်သက်လို့
ဒါကတော့ကျွန်တော်အမြင်ပြောရရင်လွှတ်တော်ဘက်ကလည်းဒီကိစ္စကိုစဉ်းစားနဲ့ဆောင်ရွက်တဲ့သဘောတစ်ခုကလွှတ်တော်ကိုယ်လည်းတယောက်ကဟလာရာဆွဲမှုလိုဟာမျိုးဟလာလူကျင့်ဝတ်သိက္ခာနဲ့အဲမကန့်ညီတဲ့ပြစ်မှုကိုကျူးလွန်လို့ဟလာကျွန်တော်တို့အရေးယူတဲ့ကိစ္စမျိုးလွှတ်တော်ကနေခွင့်ပြုတာကတော့တပိုင်းပေါ့နော်အဲ့လိုမဟုတ်ပဲနိုင်ငံရေးနဲ့ပတ်သက်လို့မယ်ဟလာကျွန်တော်တို့ဒီလိုမျိုးအငင်းပွားပွဲကိစ္စတွေနဲ့ပတ်သက်တယ်ဆိုလို့ရှိလို့ဆိုအသောတလဲပေါ့နော်ကျွန်တော်တို့ခွင့်ပြုတာမျိုးကတော့ဖြစ်ရင်ဟိုအတိုးအကျကမကောင်းနိုင်ဘူးပေါ့ဗျာဘာဖြစ်လဲဆိုတော့ကျွန်တော်တို့ကျန်တဲ့လွှတ်တော်ကိုယ်စားလှယ်တွေလည်းပြောရဆိုရတဲ့အခါမှာဝန်ထုပ်ဝန်ဘူးဖြစ်လာတယ်ငါကားရဲ့ပြောမှုဆိုမှုကအချိန်မီဒီလိုမျိုးအရေးယူခံနိုင်သလားလို့တွေးစရာရှိတယ်ဆိုတော့လွှတ်တော်ကိုယ်စားလှယ်လိုမျိုးဟလာကျွန်တော်တို့ပြည်သူလူထုကတော့မှအာကိုပြီးတင်လာတဲ့ပုံစံမျိုးကဒီလိုမျိုးတွေကြုံရတယ်ဟလာဖြစ်ရှင်းလို့မရဘူးအကောက်ွယ်မရှိဘူးဆိုလို့ရှိလို့ကျွန်တော်တို့ဟလာပြည်သူလူထုကဒီစနစ်ပေါ်မှာယုံကြည်မှုအားလဲလာနိုင်တယ
်တကယ်တမ်းအဲ့သတင်းကိုပြန်ကြည့်ရင်စာတင်ညောင်းကိုလက်နေကြီးထည့်ရဲဆိုရဟာသိဆွေရတဲ့ဖြစ်ရတခုပါဘယ်ဘက်ကပဲပြစ်ပြစ်ကျွန်တော်လည်းအစီအစဉ်လုပ်ခဲ့ပါတယ်ဆိုတော့ဒီလိုကိစ္စမျိုးကိုအမှန်တကယ်တာဝန်ကျတဲ့လွှတ်တော်သားဆိုရင်အမှုမှန်ကိုဖော်ထုတ်ရေးကိုလွှတ်တော်ကကိုယ်၌က စာဦးဆောင်ရဲ့တင်တယ်ပေါ့ဗျာလွှတ်တော်မှာဆိုကဲဒီကိစ္စပဲလို့ဖြစ်တယ်လဲရှင်းပါပါညာဆိုပြီးတော့စုံစမ်းကော်မရှင်တွေဘာတွေဖွဲ့ပြီးတော့စုံစမ်းတဲ့ကိစ္စလို့ထင်ပါတယ်အခုကြတော့အဲ့လိုလုံမဲ့နေနေသားသားအဲ့ဒီတင်ကိုပြောတယ်လွှတ်တော်အမတ်တော်အေးယူခံရတယ်ဆိုတော့အချိန်ညပိုးဆိုးတယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံလွှတ်တော်အနေနဲ့ရောအဲ့လိုအရေးကြီးတဲ့ကိစ္စအဖြေမပေါ်ထွက်ပဲပြည်သူတွေစိုးစိုးရွားနစ်နာတဲ့ကိစ္စတွေကိုကဲစုံစမ်းဖော်ထုတ်ပါဆိုတော့ကနဦးစာဦးဆောင်ရွက်မှု initiative ယူပြီးလှုပ်ဆောင်မှုတွေရောဖြစ်လာနိုင်တဲ့အလားအလာရှိပါသလားဥဒိယသွေ
းဒါကတော့ကျွန်တော်အမြင်ပြောရင်အခုချိန်မှာတော့ကျွန်တော်တို့ဒီတကယ်အားအကြီးဆုံးပါတီဖြစ်တဲ့ NLD ရောပေါ့နော်နောက်ကဒီလက်ရှိဒီကိစ္စမှာပါဝင်ပတ်သက်နေတဲ့တပ်မတော်ကိုတို့ကဟိုအခုဆိုလို့ရှိလို့ရှင်ခြေကံဥပဒေပြင်ဆင်ရေးနဲ့ကျွန်တော်တို့ PR များနေတယ်အဲ့လိုပဲအခုတခါကျွန်တော်တို့ဒီကိုရိုနာဗိုင်းရပ်စ်ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီနားရှိတာပေါ့နော်ဆိုတော့အဲ့လိုမျိုး PR တွေရှိနေတဲ့အတွက်ကြောင့်မို့လို့ဒီကိစ္စတွေပေါ်မှာအာရုံထားမှုအားနည်းတာကျွန်တော်တို့တွေ့ရဒီလိုဖြစ်နေပေမဲ့လည်းတပ်ဆိုင်ရာလွှတ်တော်တွေပြည်내လွှတ်တော်တွေဟိုဖန်ခိုင်းပါတီတွေကနေပြီးတော့ဒီကိစ္စကိုပြားပေးတဲ့အတွားပေးတဲ့အဲဒါဆိုတော့အသေးဆုံးတော့ကျွန်တော်တို့ဘယ်သူဘယ်သူကိုအပြစ်တင်ဖို့မဟုတ်ဘူးအပြစ်မှန်ကိုသိရဖို့တော့ကိုတုံ့နှက်စစ်ဆေးတာမျိုးဖြစ်တယ်အထူးသဖြင့်လွှတ်တော်ကိုယ်စားလှယ်ပါဒီကိစ္စတွေမှာပါဝင်နေတဲ့အတွက်ကြောင့်မို့လို့လွှတ်တော်ကတာဝန်ယူပြီးတော့ဒီကိစ္စကိုအဲ့လိုကိစ္စလိုသဘောထားပြီးတော့သူရောက်စုံစမ်းစစ်ဆေးဖို့တိုက်တွန်းတာမျိုးအခုတော့လုပ်တင်တယ်မဟုတ်ဘူးဆိုလို့ရှိလို့ရှိရင်တော့ဒီကိစ္စဟာလွှတ်တော်ဂျန်နီယာရဲ့လုံခြုံမှုပေါ့နော်လွှတ်တော်ဂျန်နီယာမှာရှိတဲ့လူတွေရဲ့ပြောခွင့်ဆိုခွင့်ပြောနိုင်ဆိုနိုင်မှုဟလာအခုမှသွားပြီးတော့အကန့်အသတ်ဖြစ်မယ်ဖိအားဖြစ်မယ်ပေါ့ဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့နောက်ဆုံးအနေနဲ့ကတော့ကျွန်တော်တို့သတင်းသမားတွေလွှတ်တော်ကတော့သူတို့ကစောစောကပြောသလိုလွှတ်တော်အကြီးအကဲကိုယ်တိုင်ကတရားဆိုခွင့်ပေးထားတယ်ဆိုတဲ့သဘောတွေ့နေရတယ်ဒါပြည်သူဗန္ဓာကိုစားနေရတဲ့ပုဂ္ဂိုလ်တွေဖြစ်တယ်။ဘာညာသူတို့ဘာငက်ွက်စရာရှိတယ်တော့မသိဘူးပေါ့လေ။နိုင်ငံရေးသမားတွေလည်းဖြစ်တယ်။ကျွန်တော်သတင်းသမားတွေကြတော့ကျွန်တော်တို့မှာဘယ်လိုက်မှုလည်းမရှိဘူး။နိုင်ငံရေးသမားလည်းမဟုတ်ဘူးဆိုတော့ဒီလိုကိစ္စမျိုးမှာတရားစွဲဆိုခံရတဲ့အဖြစ်မျိုးကြုံရတဲ့အတွက်သတင်းလောကကဒီလိုကိစ္စမျိုးကိုဆက်လက်ဖော်ထုတ်တဲ့နေရာမှာလက်တွန့်သွားလိမ့်မယ်လို့ထင်မိပါလားမြန်မာနိုင်ငံသတင်းလောက
။ဟုတ်ကဲ့အခုချိန်ကတော့လေအားလုံးကတော့ဒီလိုပဲစဉ်းစားတယ်။ကျွန်တော်ဆိုလို့ရှိရင်လည်းစဉ်းစားမိမှာပဲ။အပြည့်လို့လဲဆိုတော့ဟိုကျွန်တော်တို့အနေနဲ့အလံဝေးတယ်အလံဝေးတဲ့အခါကျတော့တချို့သတင်းတွေကကျွန်တော်တို့ကိုယ်တိုင်ကဟလာဟိုအဆအဆုံးကျွန်တော်တို့တာဝန်မယူနိုင်ဘူးသဘောတစ်ခုကကျွန်တော်တို့ကတယ်လီဖုန်းကလုံးနဲ့ဖုန်းပေါ်မှာပြောကြချက်လောက်ပဲကျွန်တော်တို့ကလုပ်နိုင်တယ်ကိုယ်တိုင်ကိုယ်တိုင်တရားလည်းမသွားနိုင်ဘူးလူကိုလည်းမမြင်နိုင်ဘူးပေါ့နော်ဆိုတော့ဖုန်းနဲ့လုပ်တဲ့အခါမှာတချို့ကိစ္စတွေကအမှားမျိုးရှိနေတယ်ဆိုတော့ကျွန်တော်တို့က risk ကိုမယူချင်တော့ဘူးဆိုတာမျိုးဖြစ်လာပြီအပြည့်လို့ဆိုတော့ဒီကိစ္စမျိုးကကျွန်တော်တို့ဘက်ကရိုးသားမှားခဲ့ရင်တော့မမီဒီယာဘက်ကရိုးသားမှားခဲ့ရင်တော့မှသက်ဆိုင်ရာတာဝန်ရှိတဲ့ဖွဲ့စည်းတွေကမဟုတ်တာမှားနေတယ်ပြင်ပေးပါအကျိုးနဲ့အကြောင်းနဲ့ပြောရင်ဒါကကျွန်တော်တို့ပြန်တက်မှတ်လို့ရတယ်အဲ့လိုမဟုတ်ပဲအခုရေးယူခံရမယ်ဆိုရင်တော့ကျွန်တော်တို့ကဟလာဒီကအောင်လက်ချောင်တော့မှပဲလက်ချောင်ရင်တော့သူကပြောတဲ့အကျိုးဆက်တွေကဖြစ်လာမှာပေါ့နော်ဆိုတော့ဒီပြိပကဒေတာမှရှိတဲ့သတင်းတွေကိုပြစ်ဆက်ဖို့လက်ချောင်လာရင်အဲ့ဒီဒေတာမှရှိတဲ့ဖြစ်ရမှန်းနဲ့ကျွန်တော်တို့ပေါ်ထုတ်နိုင်မှာမဟုတ်ဘူးအဲ့ဒီဒေတာလူတွေတို့ကျွန်တော်တို့အကောက်ွယ်ဟိုအပြစ်မဲ့တဲ့လူတွေကအကောက်ွယ်ပေးနိုင်မှာမဟုတ်ဆိုတော့ဒီအကျိုးဆက်တွေကဖြစ်လာမယ်ဆိုတော့ဒါကတော့မကောင်းဘူးပေါ့အဲ့တော့ကျွန်တော်တို့ဒီဟိုတိုင်ကျွန်တော်တို့တိုင်ပြည်မှာအခုစူးစမ်းနေတာရှိတယ်အစိုးရကိုယ်တိုင်ကလည်းအားပေးနေတယ်ရှိတယ်အဲ့ဒါဘာလဲဆိုတော့ဟိုဒီမီဒီယာကောင်စီကလည်းသိသွားဖို့ပေါ့နော်မီဒီယာကောင်စီတီရှိခြင်းနဲ့လှုပ်ဆောင်နေခြင်းဟာဒါပဲဝေဖန်ကြလေးတွေရှိတော့လည်းပဲကျွန်တော်တို့ကဒီ institution ကိုကျွန်တော်တို့ခိုင်မာအောင်လုပ်ရမယ်လေးစားအောင်လုပ်ရမယ်ဟိုဒီမှာကျွန်တော်တို့ဟိုပထမအဆင့်အနေနဲ့တနအူးအဆင့်အနေနဲ့ညှိနှိုင်းပြီးရှင်းနိုင်ရင်တော့ကျွန်တော်တို့ကဒီကာချာပေါ့နော်ဒီရင်ကျင်းမှုကျွန်တော်တို့ကထူထောင်ပေးရတယ်ဗျဆိုမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ရှေ့လျှောက်အားလုံးကကိုလုံနိုင်ခွင့်နဲ့လုံနိုင်ခွင့်နဲ့ဆုံးရှုံးလာပါလိမ့်မယ်ဆိုတော့အဲ့လိုဆုံးရှုံးလာတဲ့အများအဲ့ဒီအကျိုးသက်ရမှုကနိုင်ငံပေါ်မှာလည်းသွားမှာပေါ့နော်ဟိုကျွန်တော်တို့ရဲ့ဒီပြည်တောင်းလေးရလည်းမအောင်မြင်တဲ့ပြည်တောင်းလေးဖြစ်သွားမှာပဲ
ဒီတစ်ပတ်အတွက်ကျွန်မရဲ့အစီအစဉ်မှာတင်ပြပေးမှာကတော့အသက်9နှစ်အောက်ကလေးတွေအတွက်အနေရမြားလာတဲ့ဝမ်ပြက်ဝမ်ရှော့ယောဂါကိုဘယ်လိုကြိုတင်ကာကွယ်လို့ရမလဲဆိုတဲ့အကြောင်းပါပြင်းထန်တဲ့ဝမ်ပြက်ဝမ်ရှော့ယောဂါဖြစ်ပွားမှုကိုကာကွယ်ပေးနိုင်တဲ့ Rotavirus ကာကွယ်ဆေးကိုလာမယ့်ဧပြီလမှာအသက်၄လပြည့်မဲ့ကလေးတွေကိုဒုတိယအကြိမ်ဖြစ်တိုက်ကြွေးပေးပြီးတော့အသက်၂လပြည့်တဲ့ရင်သွေးကလေးတွေကိုတော့ပထမအကြိမ်ဖြစ်တိုက်ကြွေးပေးမယ်ဆိုရင်ကလေးတွေမှာအဖြစ်များတဲ့ဝမ်ပြက်ဝမ်ရှော့ယောဂါကိုကြိုတင်ကာကွယ်ထားနိုင်ပါတယ်။အပြည့်အစုံကိုတော့သက်ဆိုင်ရာဆေးပညာရှင်တွေကိုမေးမြန်းပြီးဒေါက်တာတန်းစောကတင်ပြထားပါတယ်ရှင်။
2020ခုနှစ်အတွင်းမှာမွေးဖွားတဲ့ရင်သွေးကလေးတွေအတွက်ဝမ်းသာစရာသတင်းတစ်ခုကတော့ Rotavirus လို့ခေါ်တဲ့ဝမ်ပြက်ဝမ်းလျှော့ယောဂါကာဝယ်ဆေးကိုကျန်းမာရေးနဲ့အကစားဝန်ကြီးဌာနအစီအစဉ်နဲ့အခမဲ့တိုက်ကြွေးပေးလို့ရနေတာပဲဖြစ်ပါတယ် ။ Rotavirus ဟာကလေးငယ်လေးတွေမှာဝမ်းပြက်ဝမ်းလျှောရောဂါဖြစ်စေတဲ့ virus ပိုးအမျိုးအစားတစ်ခုဖြစ်ပြီးဝမ်းပြက်ဝမ်းလျှောရောဂါဖြစ်တဲ့ကလေးငယ်လေးတွေရဲ့90ရာခိုင်နှုန်းဟာ Rotavirus ကြောင့်ဖြစ်ပေါ်ခံစားရခြင်းဖြစ်တာကြောင့် Rotavirus ကာကွယ်ဆေးကိုတိုက်ကျွေးနိုင်ခဲ့မယ်ဆိုရင်ကလေးငယ်လေးတွေမှာဖြစ်တဲ့ဝမ်းပြက်ဝမ်းလျှောရောဂါဖြစ်ဖို့အခွင့်အရေးဟာ90ရာခိုင်နှုန်းလျော့နေသွားနိုင်တယ်လို့မြန်မာနိုင်ငံမှာရှိတဲ့ကလေးတစ်ခုဆရာဝန်ကြီးတွေကယူဆထားကြတာပါ။မြန်မာနိုင်ငံမှာ9နှစ်အောက်ရေနှင်းကလေးတွေအသက်သေဆုံးမှုဖြစ်စေတဲ့အဓိကအကြောင်းအရာတွေထဲမှာလည်းဝမ်းပြက်ဝမ်းလျှောရောဂါဟာတစ်ခုပါဝင်ဖြစ်နေပါဗျ။ Rotavirus ကာဝယ်ဆေးကိုပုဂ္ဂလိကဆေးရုံစည်းကမ်းတွေမှာအခကြေးငွေနဲ့တိုက်ကျွေးကုသခဲ့တာဟာအချိန်10နှစ်ကျော်ကြာရှိခဲ့ပြီးအခု2020ပြည့်နှစ်မှာတော့ကျန်းမာရေးနဲ့အခသာဝန်ကြီးဌာနရဲ့ပုံမှန်ကာဝယ်ဆေးထုတ်အစီအစဉ်မှာထည့်သွင်းလိုက်ပြီးဖြစ်တာကြောင့်2020ခုနှစ်မှာမွေးဖွားတဲ့ရေနှင်းကလေးတွေအနေနဲ့ Rotavirus ကာဝယ်ဆေးကိုနှိစက်ရကျန်းမာရေးဌာနနဲ့ကာဝယ်ဆေးထုတ်စုရဲ့တွေမှာတွားရောက်တိုက်ကျွေးပြီးလို့ရနေပြီဖြစ်တယ်လို့ကလေးတခုဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဦးစောဝင်းကပြောပါတယ်
။ Rotavirus ဆိုလဲဆရာဦးရဲမင်းကျော်ပြောသလိုပေါ့နော်။ကျွန်တော်တို့သုံးနေတာ10နှစ်နေပါရှိနေပြီ။ဟောဒါမဲ့ဟိုရင်းနှီးကဈေးတားကြည့်တာအဲ့တော့တောင်းတောင်းလို့ကဘယ်သူမှမတတ်နိုင်ဘူး။အခုချိန်ဒီလည်းပြင်ပမှာဆိုရင် Rotavirus တိုက်ဆေးဆရာတို့ဆေးရုံမှာတိုက်နေတာပဲပြင်ပပုဂ္ဂလိကဆေးရုံမှာတစ်ခါတိုက်ရင်3000ကျပ်နှစ်ခါဆို6000ကျပ်နော်အဲ့ပတ်စံအဲ့ကုန်ကြဆေးကိုကျွန်တော်တို့ကတပြားမှမကုန်ဘဲနဲ့ပြည်သူလူထုကရ
ရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုရင်းနှီးငယ်လေးတွေရဲ့အသက်2လပြည့်တဲ့အချိန်မှာတစ်ချိန်တိုက်ကျွေးပြီးအသက်4လပြည့်တဲ့အချိန်မှာနောက်တစ်ချိန်ထပ်မံတိုက်ကျွေးပေးဖို့လိုတယ်လို့သိရပါတယ်ဒါကြောင့်ဖေဖော်ဝါရီလ1ရက်နေ့မှာအသက်2လပြည့်ပြီးရိုတာဗိုင်းရပ်စ်ကာဝယ်ဆေးစတင်တိုက်ကျွေးခဲ့တဲ့ရင်းနှီးငယ်လေးတွေဟာအခုလာမယ့်ဧပြီလ1ရက်နေ့မှာရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုဒုတိယအချိန်ထပ်မံတိုက်ကျွေးကြရမှာပါဖေဖော်ဝါရီလထဲမှာစတင်မိဖွားပြီးဧပြီလထဲမှာအသက်2လပြည့်မဲ့ရင်းနှီးငယ်လေးတွေဟာလည်းရိုတာဗိုင်းရပ်စ်ကာဝယ်ဆေးကိုပထမအချိန်အနေနဲ့စတင်တိုက်ကျွေးပေးကြရမှာဖြစ်ပါတယ်ရူတာဗိုင်းရပ်စ်ကာဝယ်ဆေးအပြင်အသက်အရွယ်လိုက်ထိုးနှံတိုက်ကျွေးသင့်တဲ့ကာဝယ်ဆေးတွေကိုလည်းအချိန်မီရရှိအောင်တည်ထားပြီးထိုးနှံတိုက်ကျွေးကြဖို့လိုပါတယ်။မြန်မာနိုင်ငံမှာရှိတဲ့ရင်းနှီးငယ်လေးတွေဟာဝမ်းပြက်ဝမ်းလျှောရောဂါဖြစ်ပေါ်ခံစားရဖို့အခွင့်အရေးများတာကြောင့်ရင်းနှီးမိဘတွေအနေနဲ့မိမိတို့ရဲ့ရင်းနှီးငယ်လေးတွေကိုရူတာဗိုင်းရပ်စ်ကာဝယ်ဆေးကိုမပြတ်မခွက်ရရှိအောင်ကြိုးစားပေးကြဖို့လိုတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးဖြစ်သူဒေါက်တာဒေါ်တထားလင်းကပြောပါတယ်။
အမှန်ကတော့လေကုသယောဂါတွေအတွက်ကာကွယ်ဆေးရှိနေတာကျမတို့အတွက်အကျိုးအမြတ်တစ်ခုပေါ့နော်အဲ့ဒီအကျိုးအမြတ်ကိုကျမတို့ကရအောင်သုံးရမှာဒီမဲ့ကာကွယ်ဆေးတွေဈေးကြီးတယ်တချို့ကာကွယ်ဆေးတွေဆိုလက်လန်းလောက်မမီဘူးတခြားနိုင်ငံတွေမှာပဲရရှိမယ်အဲ့ဒီခါကျတော့အရာတွေအကုန်လုံးကိုကျမတို့ကအခွင့်အရေးရတဲ့အခါကျတော့ယောဂါဖြစ်တာကိုထိုင်ဆောင်နေမယ့်အစားကာကွယ်ဆေးကိုကြိုပြီးတော့ထိုးရတာပေါ့နော်သူများတွေယောဂါဖြစ်နေပြီဆိုမှလိုက်ထိုးလို့ကအကျိုးမရှိဘူးဆိုတော့လေကျမတို့အတိတ်ကပေးခြင်းတဲ့သတင်းစကားကတော့ကာကွယ်ဆေးကကာကွယ်ဖို့ထားတာပါအဲ့တော့ထိုးရမယ့်အချိန်မှာအချိန်ပြည့်ရအောင်ထိုးပြီးတော့ကလေးကိုကာကွယ်သွားဖို့အတွက်ကတော့မိဘတွေရဲ့ဝတ်တရားဖြစ်ပါတယ်လို့သတင်းပေးချင်ပါတယ်ရှင်
မြန်မာနိုင်ငံမှာရှိတဲ့အသက်9နှစ်အောက်ကလေးငယ်လေးတွေအများစုဟာဝမ်းပြက်ဝမ်းလျှောရောဂါကို10ကြိမ်လောက်အထိဖြစ်ပေါ်ခံစားကြရလိမ့်ရှိတယ်လို့ပညာရှင်တွေကသုံးသပ်ကြပါတယ်ခံမှန်းခြေအဖြစ်တစ်နှစ်မှာ2ကြိမ်လောက်ဖြစ်တယ်လို့ဆိုရမှာပါဝမ်းပြက်ဝမ်းလျှောရောဂါပြင်းထန်ခဲ့မဲ့ဆိုရင်ဆေးရုံတက်ကုသမှုခံရလိမ့်ရှိပြီးအသက်အန္တရာယ်နဲ့နှီးစက်တဲ့အခြေအနေတစ်ခုဖြစ်နေပါတယ်ရင်းနှီးငယ်လေးတွေမှာဝမ်းပြက်ဝမ်းလျှောရောဂါဖြစ်ပွားမှုနှုန်းလျော့နေသွားစေဖို့အတွက်မဖြစ်မနေထိုးနှံတိုက်ကျွေးပေးရမယ့်ပုံမှန်ကာဝယ်ဆေးထုတ်အစီအစဉ်မှာရူတာဗိုင်းရပ်စ်ကာဝယ်ဆေးကိုထည့်သွင်းတိုက်ကျွေးပေးရခြင်းဖြစ်တယ်လို့ဒေါက်တာဒေါ်တထားလင်းကပြောပါတယ်
တဲ့တနှစ်အောက်ကလေးသူသဖြင့်9နှစ်အောက်ကလေးတွေရဲ့အမေတိုင်းကလေကလေးကအန်းနဲ့ဝမ်းပြက်တယ်ဝမ်းလျှောတယ်ပေါ့နော်တစ်ခါတကံမကောင်းရင်ဆေးရုံထိရောက်သွားမယ်ရေဒီကလေးကရေဓာတ်ဆုံးရှုံးလို့ပေါ့နော်မကြုံဘူးတဲ့မိခင်တယောက်မှမရှိနိုင်ပါဘူးကျမတို့ပြောရဲပါတယ်ကျမတို့လည်းမိခင်တယောက်ပါပဲအဲ့ဒီခါကျရင်ဆောဆောကလို့ကလေးနေမကောင်းတဲ့ကလေးရဲ့ပင်မဆင်းရဲမှုကိုယ့်ရဲ့သောကနောက်ကိုယ့်ရဲ့အလုတ်ချိန်လေးနောက်တစ်ခါဟိုကုန်ကြတဲ့စရိတ်ပေါ့နော်နောက်တစ်ခါဆေးရုံနေမှာရောက်လာရင်လည်းဆရာဝန်တွေရဲ့ဝင်တော့ဝင်ပို့တခြားယောဂါတွေဒီပါရှင်လို့ရှိရင်လေဆိုတော့အဲ့ဒါတွေအားလုံးကိုကျမတို့ကရှော့ချနိုင်မယ်လို့မျှော်မှန်းပါတယ်အသက်9နှစ်အောက်ကလေးတယောက်ကဝမ်းပြက်ဝမ်းလျှော10ချိန်လောက်ထိရနိုင်မှာတစ်နှစ်မှာနှစ်ခါလောက်ရနိုင်တယ်အခက်မသိရင်ဆေးရုံရောက်နိုင်တယ်ဆိုတော့အဲ့ဒါတွေအားလုံးကိုကျမတို့က60ရာခိုင်နှုန်းလောက်ကိုရှော့ချနိုင်မယ်လို့ကျမတို့မျှော်လင့်ထားပါတယ်ဒါကြောင့်ဒီကာဝယ်ဆေးကိုထည့်သွင်းတာဖြစ်ပါတယ
်ပြင်းထန်တဲ့ဝမ်းပြက်ဝမ်းလျှော့ရောဂါဖြစ်ပွားမှုကိုကာဝယ်ပေးနိုင်တဲ့ Rotavirus ကာဝယ်ဆေးကိုလာမယ့်ဧပြီလမှာအသက်၄လပြည့်တဲ့ရင်းနှီးငယ်လေးတွေကိုဒုတိယအကြိမ်တိုက်ကျွေးပေးပြီးအသက်၂လပြည့်တဲ့ရင်းနှီးငယ်လေးတွေကိုပထမအကြိမ်ဖြစ်တိုက်ကျွေးပေးရင်အသက်၅နှစ်အောက်ရင်းနှီးငယ်လေးတွေမှာအန္တရာယ်ကြီးမားနေတဲ့ဝမ်းပြက်ဝမ်းလျှော့ရောဂါကိုကြိုတင်ကာဝယ်ထားလို့ရတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါအခုတော့အပတ်စဉ်တင်ဆက်နေကြအားကစားကဏ္ဍအလဲပါမြန်မာနိုင်ငံပေါ်လုံးဖွံ့ဖြိုးတိုးတက်ရေးအတွက်ရည်ရွယ်ပြီးတော့အသက်12နှစ်အောက်လူငယ်တွေကိုလှည့်ကျင့်ပေးနေတဲ့ J League Football Clinic အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကိုရနိုင်ကမေးမြန်းတင်ပြထားပါတယ်။
မနက်ငယ်ဘောလုံးပမျိုးတိုးတက်ရေးအတွက်ရည်ရွယ်ပြီး J League Football Clinic အဆီဇင်တရက်ကိုရန်ကုန်မြို့ကအမျိုးသားဘောလုံးအကယ်ဒမီမှာပြီးခဲ့တဲ့ February လကပြုလုပ်ခဲ့ပါတယ်ဒီအဆီဇင်ကိုတော့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ် J League နဲ့ Asia Center တို့ကပူးပေါင်းလှုပ်ဆောင်ခဲ့ကြတာဖြစ်ပြီးတော့အသက်12နှစ်အောက်လူငယ်ဘောလုံးသမား80ကိုဘောလုံးအခြေခံတွေတင်ကြားပေးခဲ့တာဖြစ်ပါတယ်ဒီအဆီဇင်နဲ့ပတ်သက်ပြီးမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးကိုကိုသိန်းကအခုလိုပြောပါတယ်
ဒီကတော့ဒီလိုတဲ့ဒီ football clinic ကတော့ကျွန်တော်တို့ဒီဂျပန်နိုင်ငံဂျီလီရနေပြီးတော့ဒီစင်မီတိုင်းကျွန်တော်တို့ဘောလုံးအဖွဲ့ချုပ်နဲ့ဒီ football clinic ကိုဂျီလီရဲ့ club အပြင်တစ်ပြင်ဖြစ်တဲ့ Abiras ကိုအဲ club ကဆိုစင်မူဝါဘီချ်ခံထားတယ်စင်မူဝါရဲ့ဒီဘောလုံးအပြင်တစ်ပြင်ရှိတယ်အဲစင်မူဝါရှိတဲ့ဘောလုံးအပြင်တစ်ပြင်ကဒီဂျီလီနဲ့ကျွန်တော်ပူးပေါင်းပြီးတော့ကျွန်တော်နိုင်ငံဘောလုံးအဖွဲ့ချုပ်နဲ့လာရောက်ပြီးတော့ဒီစင်မီတိုင်းဆိုလာရောက်ပြီးတော့ကျွန်တော်တို့ရန်ကုန်ရှိတဲ့ဒီ clinic ကြီးကိုအဓိကကြီးဘောလုံးပညာဖြန့်ဝေတာပါသူတို့ဂျပန်ဒီဘောလုံးတင်ရနီးပြတွေကိုအကုန်လုံးသူလာရောက်ပြီးတော့ဒီဘောလုံးပညာနဲ့ပတ်သက်ပြီးတော့ဂျပန်နီးစနစ်ပေါ့နော်ဘောလုံးနီးစနစ်တွေပတ်သက်ပြီးတော့ဖြန့်ဝေပြီးတော့ဒါကိုလည်းကျွန်တော်တို့ကဒီမီဒီယာလောက်သာမဟုတ်ဘူးသူတို့ဖြစ်နေတဲ့အတိုင်းသူတို့နောက်နေပါလေသူတို့ဟိုဟာဖြစ်ပြီးတော့လောက်သွားမှာပါဟုတ်ဖြစ်သွားပါတယ်ဒီကတော့ဒီလိုတဲ့ရေချက်ကတော့ကျွန်တော်ရှင်းပါတယ်ကျွန်တော်တို့ဒီဂျီတီနဲ့ကျွန်တော်တို့ဘောလုံးပတ်သက်ကဒီကစားဆင်ယူကလပ်တစ်ခုဖြစ်တဲ့ကျွန်တော်အဲဒီကကလပ်နဲ့ပါကျွန်တော်ပူးပေါင်းပြီးတော့ဒီကတီဟာကို
အဲ့တော့သူတို့ဘက်ကဒီမှာလာပြီးတော့မြန်မာလူငယ်တွေကိုဘောလုံးတင်တဲ့နေရာမှာရောမြန်မာလူငယ်တွေနဲ့ပတ်သက်ပြီးတော့ရောဘယ်လိုများသူတို့မှတ်ချက်ပေးတာရှိပါလဲ
သူတို့ဒီရုပ်တဲ့ဟာကတော့ဂျန်ကိုရှီရိုင်းခြံရောင်ရှိတဲ့ကလေးတွေကိုကျွန်တော်တို့ဂျပန်သူတို့ဆိုဆိုက်တီပေါ့ဂျပန်ဒီဆိုဆိုက်တီကကလေးတွေနဲ့ပြီးတော့ဒီကကဟိုကလေးတွေနဲ့သူတို့ဂျပန်ရဲ့ foundation ရနေပြီးတော့ဒီကလေးတွေနဲ့သူတို့ကျွန်တော်တို့တရားဝန် IT ဒီကအကြိမ်လေးကြီးစကမ်းပါပဲဒီနေ့ချင်းမှုလို့နေအောင်ဆက်မှန်ဒီလိုဒီနေ့ဒီရက်ထပ်လို့ပါမြန်မာဒီရက်ထပ်လို့ပါအဓိကတော့ကျွန်တော်တို့ဒီလိုဒီမြန်မာပြည်ပေါ်မှာလာပြီးတော့ဒီလိုကြာရောက်တဲ့အဓိကရည်ချက်ကတော့သူတို့ brand ကိုကျွန်တော်တို့ set ပို့ပြီးတော့ကျွန်တော်တို့ဒီဟိုဟာဖြစ်ရှင်တယ်ဒီ Japan ညီလာလည်းပါတယ်နောက်တစ်ခုကကျွန်တော်တို့ဒီ single club နဲ့ကျွန်တော်တို့နေရာလည်းပြီးခဲ့တဲ့နှစ်မှာကျွန်တော်တို့ဒီကစားခဲ့တဲ့နေ့ပြည်စဉ်ပြင်းတဲ့ season ကြီးအဲ့လိုမျိုးကျွန်တော်ကစားခဲ့တယ်အခုချိန်မှာတော့ပြီးကျွန်တော်တို့ကစားခဲ့ပြီဆိုတော့ကျွန်တော်တို့ဒီ Japan နဲ့ကဟို relationship ကအရင်မကိုရက်ကောင်းနေတာပေါ့နော်တော်သူဒီ relationship ကိုလည်းဒီကပုံစံဆိုတော့ကောင်းနေတဲ့ဆက်တာလေးရှိတယ်။ဒါကြောင့်ကျွန်တော်တို့ဖြစ်နေတဲ့အခုဒီ club က CEO တွေဒီ media တွေခေါ်လာပြီးတော့ business နဲ့ဖြစ်နေတဲ့ကျွန်တော်တို့ဒီ football clinic ကြီးကိုလုပ်တယ်ပေါ့နော်။အဓိကတော့ကျွန်တော်တို့လုပ်တဲ့အဲ့ကတော့အခုမြေးတဲ့အထဲမှာအမြင်တဲ့အထဲမှာတော့ကျွန်တော်တို့ဒီမြန်မာပြည်အကြီးအကဲရှိတဲ့ကလေးတွေကိုသူတို့ကတော့မှတ်ချက်ပြီးတာတော့ဒီက talent ကြီးရဲ့ကျွန်တော်တို့ဂျပန်ကကလေးတွေနဲ့ဒီကျွန်တော်တို့မြန်မာကလေးတွေရဲ့ site တွေပုံနဲ့အရင်ကကျွန်တော်တို့ different ဖြစ်ဘူး။နော်ညာရှိတဲ့ကလေးတွေအရင် talent ဖြစ်တယ်ဒါကြောင့်မို့သူတို့ရဲ့ဒီနော်ဝါကြီးနဲ့ပတ်သက်ပြီးသူတို့မှလည်းဒီအမှန်မှသူတို့ကနော်ဝါကြီးနဲ့ပတ်သက်ပြီးတော့ဒီဥကြောတင်ဆိုတဲ့ဟာဘောလုံးပြန်မွားရေးတဲ့သူကအကြီးကပေါင်းလာလို့ထားတယ်သူတို့ဒီကျေးဇူးတရားတဲ့သူရှိတာဆိုတော့ကျွန်တော်ဘောလုံးနဲ့ပတ်သက်ပြီးတော့ဒါပဲလို့သူတို့အများနဲ့ကျွန်တော်တို့အမျိုးသားလေးရှိတဲ့အမျိုးသမီးရှိတဲ့အများနဲ့တူဒီဘောလုံးကအများနဲ့ကျွန်တော်တို့ပုံမှန်ကူညီပေးတဲ့အခါအချိန်မှာလည်းဟိုရုံးတဲ့ကျွန်တော်တို့ဆလီးကနေလည်းအများရှိထားကြတာဆိုတော့ဒါမှမဟုတ်သူတို့လည်းဒီဆန်ဒါလည်းရောဒီကျွန်တော်တို့မြန်မာဘောလုံးကိုဒီကောင်းတနေရနေပြီးတော့တိတက်ပုံပြီးတော့ဒီအာဆီယံလေးရနေအာရှလေးတွေထီအောင်သူတို့တွေနဲ့အနည်းငယ်ကျွန်တော်တို့ဘာပဲလို့လို့အတိအကျတူဘောလုံးတိုက်ရခံနေတာနေပြီးတော့သူတို့တွေနဲ့အနည်းငယ်ပြီးတော့ဆောင်ရည်ပြည့်ရဆိုတာပြောလို့ပါ
ဒီလူငယ်80လောက်ဒီမှာပါဝင်တယ်လို့သိရပါတယ်အဲ့လူငယ်လေးတွေရောဘယ်လိုရွေးတာလဲအဖွဲ့ချုပ်ကရွေးတာလားသူတို့ကဒီမှာဟိုဟာလှုပ်ပါခြင်းနဲ့ဆိုပြီးတော့စည်းရင်းလာပေးကြတာလားဘယ်လိုဟာလှုပ်တာလဲခင်ဗျ
ဒီကတော့ကျွန်တော်တို့အကြောင်းကြီးပေါ့ကျွန်တော်တို့ဘောလုံးအဖွဲ့ချုပ်တက်မှာအမှုဆောင်အမှုကျွန်တော်ပါရှိပါတယ်အမှုဆောင်တူရနေတယ်ကျွန်တော်တို့ဒီကကရန်ကုန်တိုင်းမှာရှိတဲ့ဒီရှိုင်းခရိုင်ကိုအဲ့မှာပေးရအကုန်ကျွန်တော်တို့ select လုပ်ပြီးတော့အဲ့ဒီမှာဘောလုံးစိတ်ဝင်စားတဲ့ကလေးတွေကိုဒီပြည်တိုင်းညီခံတာပဲရွေးချယ်ပြီးတော့ micro audio ကိုကျွန်တော်တို့
ဒီနေ့ကတော့ရန်ကုန်မှာပဲလုပ်မယ်ပေါ့တခြားမှာလုပ်ဖို့အစီအစဉ်မရှိဘူးပေါ့
ဟုတ်ကဲ့အဲတခြားမှာဒီနေ့ဆွဲမှာတော့ကျွန်တော်တို့မရှိသေးဘူးပေါ့နော်လာမယ့်နေ့တွေမှာတော့ဒီဒီရန်ကုန်တစ်ခုလည်းမဟုတ်မန်လေးတောင်ကြီးလို့ပါလို့ပေါ့ကျွန်တော်တို့ရောဟိုအစီအစဉ်ပြောတဲ့ပြဿနာထားပါတယ်ဒါကြောင့်တကယ်ရန်ကုန်နေ့ကျွန်တော်ဖြစ်နေရတယ်ကျွန်တော်နေနဲ့ရန်ကုန်တစ်ခုလည်းမဟုတ်မန်လေးတောင်ကြီးမကွေးလို့ပါလို့ပေါ့နော်ဆိုတော့ဒီဆောက်တန်းကိုရှိရကျွန်တော်တို့ဒါမော်လမြန်လို့လည်းအမှလုပ်ဖြစ်တယ်ဒီလိုလည်းပဲဖြစ်ပါတယ်ကျင်းလာပါသူလို့တမလို့ကျွန်တော်အချမ်းကြီးကျွန်တော်တို့လူရှိရပါနေတဲ့တောင်းချင်ပုံစံတိုင်းကျွန်တော်ပြောထားပြီးဖြစ်ပါတော့
ဒီအဆီဇင်မှာရောတခြားဒီ J League ဒီဟိုဘက်ကဘလို့အကူအညီတွေထပ်ပြီးတော့ပေးတာလည်းရှိလေခင်ဗျာ
ပြီးခဲ့တဲ့၄ ngày လောက်ကဥက္ကဋ္ဌဂျပန်ကိုတွားပြီးတော့ဒီဟိုဖြစ်ပါတယ်ကျွန်တော်မလို့ဥက္ကဋ္ဌကိုလည်းတွားရောက်ပြီးတော့ဆွေးနွေးခဲ့ပါတယ်အဲ့ဒါလည်းကျွန်တော်တို့ site မှာလည်းဒီအဝင်တင်ထားပါတယ်ဒီကတော့ကျွန်တော်တို့ဒီဂျပန်နဲ့မြန်မာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီကဒီဘောလုံးနိုင်ငံကြီးကပို့ပြီးတော့ကျွန်တော်တို့ဟုတ်တယ်ဟုတ်တယ်ဒီကထားပြီးတော့ပြင်နေတယ်ကျွန်တော်ဥပဒေအရဒီကတော့ကျွန်တော်တို့ဒါဟိုဂျပန်ဘောလုံးကကျွန်တော်တို့နဲ့
်ကအများနဲ့ကျွန်တော်ပေါင်းမလို့ relationship တွေရှိနေတယ်ဒီလိုလိုမျိုးတွေအဓိကကျွန်တော်ရဲ့ဒီ business ပိုင်းကြီးရဲ့နောက်ကကျွန်တော်တို့ဒီမျိုးသားတစ်ခုရတယ်ပေါ့မျိုးသမီးအပြင်တွေကျွန်တော်တို့ဒါလေးစင်နဲ့ခြေဆမ်းမှုကြီးကစားဖို့ပါတယ်တကူးနှစ်အောင်ကျွန်တော်တို့ session ရောက်စကူးရောစကူးနှစ်အောင်ကျွန်တော်တို့ဆက်ပြီးတော့ချက်ကန်ဂျင်းနေစင်မတော်တော့ပြန်လို့ရှိပါတယ်အဲ့ဒါဒီကျွန်တော်တို့နေချက်ကန်လောက်ကနေဖိချားတာရှိတယ်ဒါတော့အာဆီယံနိုင်ငံ7နိုင်ငံတို့ပိတ်ထားတယ်အကြောင်းမျိုးမလေးကျွန်တော်တို့ဒါ project ကိုရှင်းနေတော့ဖြစ်ပါတယ်တကယ်တမ်းဒီကံပွဲကိုကျွန်တော်အများကြီးကြောက်ရွံ့ပြန်နေကြပါချက်ကန်အများကြီးဖြစ်ပြီးတော့အဓိကတော့ကျွန်တော်တို့လူငယ် competition ကိုကျွန်တော်တို့ဒီဖိခေါ်တဲ့ကံပွဲကိုကျွန်တော်တို့ကစားဝင်ရရှိပြီးနောက်တစ်ခုကကျွန်တော်တို့ဒီခြေဆမ်းပွဲတွေနောက်တစ်ခုကကျွန်တော်တို့ဒီ joint training တွေပေါ့နော်ကျွန်တော်တို့ငယ်ပေးစဉ်အပင်တွေရောအစီအစဉ်တွေလေးစဉ်တင်လို့မျိုးသမီးတင်တဲ့ချက်ချောင်းတွေစကုန်းမျိုးတွေတော့ joint training ပေါ့ပြီးတော့ training တွေသွားဖို့ရပါအရသာအခုဒီကထားဆိုကျွန်တော်တို့ဥက္ကရာတဲ့ဒီ training တွေဖြစ်ပါတယ်
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မနေ့ပြန်ကြာတာပင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာတင်ဆက်သွားတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြမှာပါလိုင်းဒိုမီတာ30နဲ့40 48နဲ့50တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမခင်ပြူတွေကတလဲပြောပြပေးပါအောင
်ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးထိခိုက်မှုတွေသက်သာစရာရရှိဖို့အတွက်အစိုးရကအလေးနက်ထားဆောင်ရွက်နေတဲ့အကြောင်းနဲ့အမေရိကန်ရဲ့စီးပွားရေးခိုင်မာအားကောင်းနေစေဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကအိမ်ပြီးတော့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ရိုက်ခတ်မှုတွေကြောင့်အခက်ကြုံလာနေရတဲ့အမေရိကန်ပြည်သူတွေလက်ထက်ကိုငွေကြေးအများဆုံးထောက်ပံ့ပေးနိုင်အောင်ကြိုးစားနေတဲ့အကြောင်းဗန်ဒါရေးဝန်ကြီးစတီဗ်မနူချင်းကလည်းဒီသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်အမေရိကန်စီးပွားရေးကိုအားဖြည့်ပေးဖို့အတွက်ဒေါ်လာ850ဘီလီယံအသုံးပြုရေးလွှတ်တော်ဘက်ကအတည်ပြုနိုင်အောင်သမ္မတထရမ့်အစိုးရကကြိုးစားနေတာပါရှင်ဒီကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်အောင်ကြိုးပမ်းတဲ့အနေနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့နိုင်ငံသားခီးသွွားတွေဝင်ရောက်ခွင့်ကို EU ကကြားမြစ်လိုက်တယ်လို့ပဲဒီမလေးရှားနိုင်ငံမှာလည်းခီးသွွားလာမှုတွေပေါ်ကန့်သက်ချက်တွေဒီကနေ့ချမှတ်ထားပါတယ်ဒီနိုင်ငံပြင်ကမ္ဘာပေါ်မှာယောဂါကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီ၊စပိန်နဲ့ပြည်သစ်နိုင်ငံတွေမှာလည်းလူအများသွားလာလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်ကန့်သက်ထားတာပါ။ဒီနိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာအခုဆိုရင်တော့နိုင်ငံပေါင်း160လောက်ကလူပေါင်း 38,500 ကျော်မှကူးစက်ဖြစ်ပွားနေပြီးသေဆုံးသူ 8,500 ကျော်ရှိနေပြီဖြစ်တဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအတည်ပြုထားပါတယ်။ကမ္ဘာကယောဂအဆင့်ကိုရောက်လာနေတဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဆေးသစ်ကိုလူနဲ့စတင်စမ်းသပ်ဖို့တရုတ်ဆွေရကတနင်္လာနေ့ကအတည်ပြုထားပါတယ်။COVID-19 လို့နာမည်ပေးထားတဲ့ဒီကက်ယောဂါဆူကိုကာကွယ်တိုက်ဖြတ်နိုင်ဖို့အတွက်ကာကွယ်ဆေးသစ်ကိုတော့ဒီယောဂါစတင်ဖြစ်ပွားတဲ့ဝူဟန်မြို့ကတရုတ်စစ်ဘက်ဆိုင်ရာဆေးသိပ်ပံအကယ်ဒမီကစမ်းသပ်ထုတ်လုပ်တာပါအလားတူပဲအမေရိကန်ပြည်ထောင်စုမှလည်းဒီယောဂါကာကွယ်ဆေးစမ်းသပ်မှုတွေအချိန်မြင့်လှုပ်ဆောင်နေပြီးတော့ပထမဆုံးအကြိမ်လူနဲ့စမ်းသပ်မှုကိုအင်္ဂါနေ့ကပဲစတင်ခဲ့ပါတယ်ကမ္ဘာတဝန်းမှာအခုလိုကိုရိုနာကူးစက်ပြန့်နှံ့မှုတွေရှိနေချိန်မှာပဲမြန်မာနိုင်ငံတွင်းက EU ဥရောပသမဂ္ဂရဲ့လုပ်ငန်းတွေကိုတော့ပုံမှန်တိုင်းဆက်လက်လက်ပတ်သွားမယ်လို့ EU ကထုတ်ပြန်ထားပါတယ်ရှင်
တဲ့တဲ့အချင်းချက်ကိုမခင်ဖြူရေးကြီးညာပေးခဲ့တာပါရှင်ဒီညအက်ဒီတာနဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုကျော်ကျော်သိန်းဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Brandon Franklin ဖြစ်ပါတယ် VOA American အသံရဲ့မနက်ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းတိုမီတာ30နဲ့40 48တို့ကနေဖန်ယူနာဆင်နိုင်ပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလာဝါ
Thank you.
This program has come to you from the Voice of America, Washington.
Welcome.